Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2022ခုနှစ်စက်တင်ဘာလ22ရက်ဗုဒ္ဓဘူးညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျွန်မအင်ဂျင်လိုက်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်တံနဲ့ဖြည့်ဆွက်တင်ဆက်နေပါတယ်မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်တဲ့အစီအစဉ်ကိုလိုင်းဒိုမီတာ32 58တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဟဲယူနားဆင်နိုင်ပါရဲ့ရှင
်မင်္ဂလာပါရှင်ကျွန်မခင်မြတ်ပါဒီညဗုဒ္ဓဘူးညပဲသတင်းတွေကိုဥတည်မောင်တန်းနဲ့အတူပြောပြပေးမှာပါယူကရိန်းမှာရှေးရှုံးနေတဲ့ရုရှားကအရန်တပ်ဖွဲ့ဝင်3သိန်းကိုခေါ်ပြီးအင်အားဖြည့်ဖို့လုပ်နေပါတယ်တပရင်းကလင်းငယ်တွေတည်ဆုံရတဲ့စစ်ကောင်စီရဲ့တိုက်ခိုက်မှုကိုမြန်မာနိုင်ငံဆိုင်ရာအကြံပေးကောင်စီကလည်းပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်ရွန်ဂျာအကြက်တဲကိုဝိုင်းပြီးဖြည့်ရှင်းပေးကြဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကနိုင်ငံတကာကိုပန်ကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှအင်ဂျင်လိုက
်ကောင်းပါပြီရှင်တင်းကျပ်လာတဲ့အွန်လိုင်းငွေလဲလုပ်ငန်းကြောင့်မြန်မာနိုင်ငံမှာစီးပွားရေးလုပ်ငန်းရှင်တွေဘလို့ရင်ဆိုင်နေရပါသလဲ
ပြောတော့အဝင်ထွက်များလို့အော်ပြီးဘာလဲသူတို့နဲ့မဆိုင်ဘူးဆိုပါလေ။အော်အခုကကျွန်တော်ပတ်စံပြန်ရဖို့ကျွန်တော်ကစာတင်ရဘန်ကိုခောက်ခောက်ခါခါသွားရအဆင်မပြေဘူးဗျကျွန်တော်တို့တွေကတော့
။ဒါကတော့လုပ်ငန်းရှင်တက်ဦးက VOA ကိုပြောသွားတာပါ။နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။တခါအိန္ဒိယနိုင်ငံသား300လောက်မြဝတီမှာလှည့်ဖြားအလုတ်ခိုင်းခံနေရတဲ့သတင်းပေးပို့ချက်တင်းတရာစပါးစီ10သိန်းကျော်အထိဈေးတက်လာတဲ့အကြောင်းစာရာရီကိုကြားဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေထဲမှာတော့ဦးကျော်စံသားရဲ့မြမရေးတုံသက်ချက်လူထုနဲ့ကျမရေးအားကစားကဏ္ဍစာရာရီကိုနားဆင်ကြည့်ရှုရမှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ဦးတင်မောင်တန်းတို့ကပြောပြမှာပါရှင
်ရုရှားနိုင်ငံနဲ့အချုပ်ချံအာဏာကိုကာကွယ်ဖို့အတွက်လိုအပ်တဲ့အတွက်အရန်တပ်ဖွဲ့ဝင်တွေကိုတချို့နေရာတွေကိုစစ်လွတ်ပြီးတော့တာဝန်ချထားမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကဒီကနေ့ဗုဒ္ဓဖူးနေ့မှာကြေညာလိုက်ပါတယ
်ခချူနာပုံစတနာရှာစထရနာတာဂျာရစ်ပလဂိုက်ရစလစ်နမီစရစ်တမီပရာဂျ
ီယူကရိန်းရဲ့အရှိမြောက်ပိုင်းဒေသမှာယူကရိန်းဘက်ကနေဒံပြန်ထိုးစစ်တွေအောင်မြင်လာတဲ့နောက်မှာရုရှားသမ္မတကအခုလိုကြေညာလိုက်တာပါအရန်တပ်ဖွဲ့ဝင်3သိန်းအထိကိုခေါ်ယူပြီးတော့တာဝန်ပေးဖို့ရှိတယ်လို့ရုရှားကာကွယ်ရေးဝန်ကြီးဆာဂေးချူယူကပြောကြားလိုက်ပါတယ်သမ္မတပူတင်ကတော့အနောက်နိုင်ငံတွေဟာရုရှားကိုအားရအောင်လုပ်ပြီးတော့ဖျက်ဆီးဖို့ကြိုးစားနေတဲ့အတွက်ရုရှားနိုင်ငံရဲ့ပြည်သူတွေကိုကာကွယ်ဖို့အတွက်နီလန်အားလုံးကိုတုံ့ပြန်လို့ပြောပါတယ်။ရုရှားရဲ့ယူကရိန်းမှာဆင်နွှဲနေတဲ့9လကြာစစ်ပွဲဟာယူကရိန်းရှေ့ပိုင်းဒွန်ဘတ်စ်ဒေသလွတ်လပ်ဖို့အတွက်ရည်ရွယ်တာဖြစ်ပြီးတော့အဲ့ဒီဒေသခံတွေကယူကရိန်းကခွဲထွက်ချင်နေတယ်လို့လည်းသမ္မတပူတင်ကပြောပါတယ်။ဒီရုရှားထိန်းချုပ်ထားတဲ့အဲ့ဒီဒေသကလူဟန်စ်နဲ့ဒွန်ချက်စ်ဒေသတွေမှာခွဲထွက်ရေးသမားခေါင်းဆောင်တွေကဒီဒေသတွေကိုရုရှားရဲ့နယ်မြေအစိတ်ပိုင်းတစ်ခုဖြစ်ကျင်းညာနိုင်ရေးအတွက်ဒီသတင်းပတ်နောက်ပိုင်းမှာပဲလူထုဆန္ဒခံရပွဲနဲ့မဲခွဲဖို့စီစဉ်နေတယ်လို့မနေ့ကပြောပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကတော့ဒါကိုပယ်ချပါတယ်။ဒါအတူရန်လူထုဆန္ဒခံရပွဲကျင်းပဖို့ရုရှားကြိုးပမ်းမှုလို့ပြောပါတယ်။ရုရှားရဲ့ဒီလူထုဆန္ဒခံရပွဲအတွက်အမေရိကန်ကလက်မခံတယ်လို့မြေတို့အတွင်းမှုချုပ်ရန်စတော်ဒန်ဘတ်ကလည်းအတူရောင်လူထုဆန္ဒပြဖို့လူထုဆန္ဒခံရပွဲဟာရုရှားဘက်ကနေစစ်ချိန်မြှင့်ဖို့အတွက်လှုပ်လာနိုင်တဲ့အတွက်နိုင်ငံတကာကလက်မခံဖို့ပြောပါတယ်။ရုရှားကအရန်တပ်ဖွဲ့တွေခေါ်ယူတာဝန်ပေးမှာနဲ့ပတ်သက်ပြီးတော့ဗြိတိန်ကာကွယ်ဝင်ကြီးဘန်ဝေါ်လစ်ကတော့သမ္မတပူတင်နဲ့ဝင်ကြီးရှိုးယူဆိုဟာထောင်တောင်းချီတဲ့သူ့ရဲ့ပြည်သူတွေကိုတေရင်းကိုပို့နေတယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ
်။ဆန္ဒရေးခါကူကြီးပေးရေးအစီအစဉ်တစ်ရက်ကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကဥရောပကထွေထွေညီလာခံမှာကြေညာမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကန်ကအင်္ဂါနေ့ကပြောပါတယ်။အထွေထွေညီလာခံနဲ့တွဲရဲ့ဆန္ဒရေးခါထိပ်သီးညီလာခံတစ်ရက်ကိုအမေရိကန်ကတွဲဖက်ကမကထပြုပြီးကျင်းပခဲ့တာပါ။ဆန္ဒရေးခါပြဿနာကိုရော့စေနိုင်တဲ့နီလန်တစ်ရက်ကတော့ကောက်နန်တွေကိုတင်ဖို့နိုင်အောင်ရုရှားနဲ့ယူကရိန်းကြားကုလသမဂ္ဂကဂျာဝင်ညီတိုင်းပေးရမှာဒီအကြောင်းအရာကိုပါထည့်သွင်းဆွေးနွေးဖို့ဖြစ်ပါတယ်လို့ဘလင်ကန်ကပြောပါတယ်။အာဖရိကမှာလည်းစိုက်ပျိုးရေးကိုမြင့်တင်ဆောင်ရွက်နိုင်အောင်ကူညီဖို့အမေရိကန်ကကြည်နေပါတယ်လို့လည်းဘလင်ကန်ကဆိုပါတယ်။အထွေထွေညီလာခံမှာသမ္မတဂျိုးဘိုင်ဒန်ကဒီနေ့မိန့်ခွန်းပြောကြားဖို့ရှိပါတယ်။ကမ္ဘာတစ်ဝက်ဆန္ဒရေးခါလုံခြုံရေးပို့ပြီးခိုင်မာစေရေး AIDS ကအားကျဆင်းမှုယောဂါရည်နဲ့တခြားသောကပ်ဘေးယောဂါများတိုက်ဖျက်ရေးရမုံငွေထပ်မံဖြစ်တင်းရေးကုန်စည်စီးဆင်းမှုခွင့်ဆက်အရေးနဲ့ရာသီဥတုပြောင်းလဲမှုအရေးဖြစ်ရှင်းဆောင်ရွက်ရေးတို့မှာအမေရိကန်ရဲ့အားထုတ်ကြိုးပမ်းမှုတွေကိုသမ္မတဘိုင်ဒန်ကအလေးထားကြေကြာမှာဖြစ်ပါတယ် ယူကရိန်းနိုင်ငံတွင်းကရုရှားရဲ့ကျူးကျော်မှုကိစ္စကိုလည်းသမ္မတဘိုင်ဒန်ကမိန်ကွန်းမှာလေးထားပြောမယ်အကြောင်းအမေရိကန်မျိုးသားလုံခြုံရေးအကြံပေးဂျိတ်ဆူလီဗန်ကအင်္ဂါနေ့မှာသတင်းတောက်တွေကိုပြောပါတယ
်။ရွန်ဂျာအကြက်တဲကိုဖြည့်ရှင်ရေးအတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအနေနဲ့ပြင်းပြင်းထန်ထန်ဆောင်ရွက်ပေးကြဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစင်နာကထပ်မံပြီးတော့တိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂအထွေထွေညီလာခံကျင်းပနေတဲ့နယူးယောက်မြို့မှာဒုက္ခသည်များဆန်ရကုလမဟာမင်းကြီးဖီလီပိုဂရန်ဒီနဲ့တွေ့ဆုံခြင်းမှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကအခုလိုတိုက်တွန်းလိုက်တာဖြစ်ပါတယ်။ရွန်ဂျာရေးနဲ့ပတ်သက်ပြီးပိုးပြီးဆောင်ရွက်ဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကတိုက်တွန်းတယ်လို့ကုလမဟာမင်းကြီးဂရန်ဒီကလည်းသူ့အနေနဲ့မြန်မာပြည်ကိုမကြခင်မှာတွားရောက်ဖို့ရှိတယ်လို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဟာ ICC ပြည်ပဆိုင်ရာမြန်ပြစ်မှုဆိုင်ရာတရားရုံးရှေ့နေကရမ်အေခန်းနဲ့လည်းတွေ့ဆုံခဲ့တယ်လို့သိရပါတယ်။ရွန်ဂျာရေးမှာတရားမျှတမှုနဲ့တာဝန်ယူမှုရှိစေဖို့အတွက် ICC ကြိုးပမ်းမှုတွေကိုဘင်္ဂလားဒေ့ရှ်ဘက်ကနေပူးပေါင်းဆောင်ရွက်မယ်လို့လည်းအမှတ်ခံခဲ့တာပါ။မကြသေးခင်ရက်ပိုင်းမှာဖြစ်ပေါ်တဲ့နေစံနားတိုက်ပွဲတွေကြောင့်ဘင်္ဂလားဒေ့ရှ်နေမီရင်းကမြန်မာဘက်ကနေလက်နက်ချီချီကြောက်တာနဲ့ပတ်သက်ပြီးဒါဟာမရည်ရွယ်ပဲဖြစ်ပေါ်ခဲ့တာလို့တတ်မှတ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးအဗ်ဒူမိုမွန်က VOA ကိုပြောပါတယ်။ဒါပေမဲ့မြန်မာတပ်မတ်ကိုဆင့်ခေါ်သတိပေးခဲ့တယ်လို့ရွန်ဂျာရီနောက်ထပ်ဝင်မလာအောင်နေဆက်ကိုပိတ်ထားပါတယ်လို့လည်းပြောပါတယ
်။မြန်မာစစ်တပ်ရဲ့ရဟယင်သုံးပစ်ခတ်တိုက်ခိုက်မှုတွေကြောင့်ကလင်းငယ်တွေတိတ်ဆုံးခဲ့ရတာဖြစ်ပြီးမြန်မာရေကူလာသမဂ္ဂနဲ့အာဆီယံတို့ဘက်ကအရေးယူဆောင်ရွက်လာအောင်အပြစ်မဲ့ကလေးငယ်ဗနယောက်သေပေးရမှာလေလို့မြန်မာနိုင်ငံဆိုင်ရာအထူးကောင်စီကဒီနေ့ပဲမိန့်ခွန်းထုတ်လိုက်ပါတယ်။ကူလာသမဂ္ဂနဲ့အာဆီယံတို့ဘက်ကအရေးယူဆောင်ရွက်တာမရှိရင်ဒါဟာကြံရပါဖြစ်ကြောင်းနဲ့သတိပေးလိုက်ပါတယ်။ဒါအပြင်စစ်ကောင်စီကိုလက်လက်တင်ဖို့ရောင်းချမှုပိတ်ပင်ဖို့နဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုအသိမှတ်ပြုဖို့ပါတောင်းဆိုလိုက်ပါတယ်။စကိုင်းတိုင်းတပင်းမြို့နယ်လက်ရက်ကုန်းကျေးရွာကစာတင်ကြောင်းကိုမြန်မာစစ်တပ်ရဲ့ရဟယင်တွေကတိုက်ခိုက်မှုနဲ့ပတ်သက်ပြီးထုတ်ပြန်ခဲ့တဲ့ကြေညာချက်ထဲမှာအထူးအကြံပေးကောင်စီကအခုလိုပြောလိုက်တာဖြစ်ပါတယ်။အခုလိုတိုက်ခိုက်တာစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ထိအစင်ခံဒါမှမဟုတ်အမိန့်ခံရတဲ့အစင်မြင့်တက်မှုတွေရဲ့အမိန့်မပါဘဲမဖြစ်နိုင်ပါဘူးလို့လည်းကြေညာချက်မှာဖော်ပြထားပါတယ်။တပင်းလက်နက်လက်ရကုန်ကျေးရွာဖြစ်စဉ်နဲ့ပတ်သက်ပြီးအ ਨੇ စုံကလေး၁၂ဦးအပါအဝင်၁၃ဦးသေဆုံးသွားကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ပြီးအတွေ့အမှုချုပ်ကဝေဖန်ရှုတ်ချခဲ့ပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးVOA ကခဏဦးစုံစမ်းမေးမြန်းခဲ့ရမှာတော့ကလေးငယ်ခုနှစ်ဦးအပါအဝင်73ဦးသေဆုံးသွားကြောင်းပဲသတင်းရရှိထားပါတယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့19ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကလေးငယ်တွေသေဆုံးကြောင်းထုတ်မပြောပေမဲ့ကလေးတချို့ကိုဆေးကုသပေးနေကြောင်းကလေးနှစ်ဦးဒဏ်ရာပြင်းထန်ကြောင်းပြောကြားခဲ့ပါတယ်။ကုလသမဂ္ဂရဲ့ကလေး72ဦးသေဆုံးတဲ့ဆိုတဲ့ပြောဆိုချက်နဲ့ပတ်သက်ပြီးအတည်ပြုနိုင်ဖို့စစ်ကောင်စီပြောခွင့်ရကိုဒီကနေ့ထပ်ပြီးဆက်သွယ်မေးမြန်းဖို့ကြိုးစားပေမဲ့ခုထိမတုံ့ပြန်သေးပါဘူး။စီအနာသိမ့်ပြီးကလေးကလက်နဲ့မဲ့အရသားတွေကိုအဆုလိုက်ပြုံးလိုက်တပ်ဖြတ်ဗရင်ကျင်မိရှုလူရဲ့စန္ဒရိုက်ခါစေဝါအထောက်ပံ့တွေဖျက်ဆီးတာနဲ့ဘာသာရေးအဆောက်အဦတွေကိုပြစ်ခတ်တာတွေရှိနေတယ်လို့အကြံပေးကောင်စီရဲ့ကြေညာချက်မှာဖော်ပြထားပါတယ
်။ VOA American တဲ့ညမဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9339နဲ့9383ပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကဗုဒ္ဓဟူးနေ့ညပဲသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံစီးပွားရေးဟာနိုင်ငံရေးအချက်အလက်နဲ့ရှုပ်ထွေးမှုတွေကြောင့်ယင်းနှိမ့်နှံမှုနဲ့ရောင်းဝယ်အပေါ်မှာထိကိုက်နေတဲ့အကြောင်းကပဲ2022မတ်လနောက်ပိုင်းမှာအတန်ထက်တိုးတက်လာတယ်လို့ ADB အာရှဖွံ့ဖြိုးရေးဘဏ်ရဲ့နောက်ဆုံးထုတ်အစီရင်ခံစာမှာဖော်ပြထားပါတယ်။2022ဘဏ်နဲ့နှစ်အတွင်းမှာမြန်မာနိုင်ငံစီးပွားရေးရေဝဲရဖွံ့ဖြိုးလာမယ်လို့မျှော်လင့်နိုင်ကြောင်းဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြတာပါ။ဒါပေမဲ့နိုင်ငံရေးအခြေအနေမရေရာမှုကြားစီးပွားရေးအခြေအနေတစ်ခုလုံးအနေနဲ့တည်ငြိမ်ရဖို့အရေးထိကိုက်နိုင်တယ်လို့သတိပေးပါတယ်။အထက်ချုပ်ပို့ကုန်နဲ့အသေးစားထုတ်ကုန်ပြပတင်ဖို့မှုတဖြည်းဖြည်းတိုးလာတဲ့အတွက်ဆက်မှုထုတ်ကုန်အလားအလာအစောပိုင်းက1.8ရာနှုန်းခန့်မှန်းထားတဲ့အခြေအနေကနေ5ရာခိုင်နှုန်းအထိတိုးပြီးမျှော်လင့်လို့ရတယ်လို့လည်းပြောပါတယ်။အခြေခံဆောက်အုံနဲ့တခြားစီမံချက်တွေပြန်ပြီးစတင်တဲ့အတွက်ဆောက်လုပ်ရေးလုပ်ငန်းတွေပြန်လုပ်ကိုင်လာနိုင်တာပုဂ္ဂလိကယင်းနှိမ့်နှံမှုတွေတဖြည်းဖြည်းပြန်တိုးလာတယ်လို့လည်းပြောပါတယ်။ဒါပေမဲ့လုံခြုံရေးအခြေအနေဆွေးနွေးမှုကြောင့်ပြပကနေဝင်လာတဲ့ခီးသွားတွေရဲ့လုပ်ငန်းငြိမ်သက်နေတာငွေကြေးဖောင်းပွားမှုထပ်တိုးနိုင်တာကုန်သွယ်ရေးနဲ့နိုင်ငံခြားငွေလဲလှယ်ဈေးကွက်ပေါ်မှာထိန်းချုပ်ထားမှုတွေကမြန်မာစီးပွားရေးတိုးတက်မှုပေါ်မှာအရေးထိုးနေတယ်လို့လည်းဖော်ပြထားပါတယ
်။ထိုင်းနိုင်ငံကိုလာရောက်မဲ့ဗီဇာကင်းလွတ်ခွင့်သဘောတူညီထားတဲ့နိုင်ငံတွေကခီးသည်တွေကိုစားရောက်ဗီဇာအရင်ရက်30ပေးထားရင်အခု45ရက်ထိနေထိုင်ခွင့်တိုးပေးဖို့ထိုင်းပြည်ရေးဝန်ကြီးဌာနကမနေ့ကဆုံးဖြတ်လိုက်ပါတယ်။ ဒီခွင့်ပြုချက်အရနိုင်ငံပေါင်း64နိုင်ငံခီးသည်တွေကိုလာမယ့်အောက်တိုဘာ1ရက်နေ့ကစပြီးထိုင်းနိုင်ငံထဲမှာလာရောက်ခွင့်သက်တမ်းတိုးပစ်လိုက်တာဖြစ်ပါတယ်။အရင်ကစားရောက်ဗီဇာ15ရက်ရတဲ့နိုင်ငံသားတွေကိုရက်30အထိတိုးပစ်လိုက်တာဖြစ်ပြီးရက်30ရပြီးသားသူတွေကို45ရက်အထိနေထိုင်ခွင့်တိုးပစ်လိုက်တာပါ။ဒါပေမဲ့လည်းမြန်မာနဲ့ကမ္ဘောဒီးယားနှစ်နိုင်ငံကိုတော့အရင်ကစားရောက်ဗီဇာခွင့်ပြုထားတဲ့14ရက်ပဲနေထိုင်ခွင့်ပေးထားပါတယ်။အခုချိန်ထိတော့ထိုင်းနိုင်ငံထဲကိုလာမယ်ဆိုရင်ကိုဗစ်ကာကွယ်ဆေးထိုးထားတဲ့တပ်တွေကအထောက်အထားဆေးမထိုးထားရင်တော့ယောဂမရှိကြောင်း82နာရီအတွင်းဆက်သက်ထားတဲ့အဖြေပြရပါတယ်။ကမ္ဘာလက်ခီးတဲ့အများပြားဝင်ရောက်နေချိန်မှာထိုင်းနိုင်ငံဘက်ကကမ္ဘာလက်ခီးသွားတွေကိုစားရောက်ဗီဇာတက်တန်းထပ်တိုးပေးတာဖြစ်ပါတယ်။ဒီလတစ်လထဲမှာပဲခီးတဲ့တက်တန်းဝင်ရောက်လာပြီး2022ခုနှစ်တွင်ခီးတဲ့5တန်းထိုင်းနိုင်ငံကိုဝင်ရောက်ခဲ့ပြီးဖြစ်ပါတယ
်။ထိုင်းနိုင်ငံတောင်ပိုင်းပတ္တနီပြည်နယ်ထဲမှာမနေ့အင်္ဂါနေ့ညကလမ်းမေးထောင်ဘုံတလုံးပောက်ကွဲတဲ့အတွက်ထိုင်းရဲတပ်ဦးတေဆုံးပြီးတော့၄ဦးဒဏ်ရာရတယ်လို့ထိုင်းရဲတပ်ဖွဲ့ပြောခွင့်ရကပြောပါတယ်။ပောက်ကွဲချိန်ကအနီးမှာရဲမော်တော်ဆိုင်ကယ်တစ်စင်းနဲ့ကင်းလှည့်တဲ့ထရက်ကာတစ်စင်းရှိနေပြီးတော့မော်တော်ဆိုင်ကယ်ဘော်ကရဲရာရှိတဦးတေဆုံးသွားတယ်လို့အနီးကထရက်ကာ၄တစ်စင်းကလည်းလမ်းမေးထိုးကြခဲ့တာပါ။အဲဒီကားပေါ်ပါတဲ့အရာရှိ၃ဦးစလုံးဆေးရုံပို့လိုက်ရပါတယ်။ဘုံကဆေးရုံရှိကအမှိုက်ပုံးတစ်ခုမှထောင်ထားတာဖြစ်ပြီးတော့အဝေးထိန်ဘုံထောက်ခွဲခဲ့တာဖြစ်တယ်လို့ရဲကယူဆပါတယ်။အနီးမှာရှိတဲ့ဆေးရုံအပြင်ဘက်နေရာတွေပျက်စီးပြီးတော့ဆေးရုံနဲ့မျက်နှာချင်းဆိုင်အထက်တန်းကျောင်းတစ်ခုလည်းပောက်ကွဲစားတစ်ခုထိမှန်ခဲ့ပါတယ
်။လေမုန်တိုင်းဟာရီကိန်းဖီယိုနာဟာပုံမအားကောင်းလာပြီးဘာမူဒါဘက်ကိုဥလဲသွားနေပါပြီ။မုန်တိုင်းဟာလေတိုက်နှုန်းတနာရီ210ကီလိုမီတာမိုင်အဖြစ်130မိုင်နှုန်းရှိပြီးတနာရီ73ကီလိုမီတာ10မိုင်နဲ့ရွေလျားနေတယ်လို့တမျိုးသားလုံးဆိုင်ရာလေမုန်တိုင်းဌာန NHC ကပြောပါတယ်။လေမုန်တိုင်းတွေရဲ့ပြင်းအားနဲ့ဖြည့်ဆည်းနိုင်မဲ့အလားပေါ်လာပေါ်မှာမူတည်ပြီးအဆင့်50သတ်မှတ်ထားရမှာဖီယိုနာမုန်တိုင်းကအဆင့်4ရှိပါတယ်။အင်္ဂါနေ့တုန်းကတော့ Tax နဲ့ Kais Coast ကျွန်းတွေကိုဝင်မွေ့သွားခဲ့ပြီးမိုးသဲထန်စွာရွာသွန်းခဲ့တာကြောင့်မီးတွေပြက်သွားခဲ့ပေမဲ့အထိကိုက်နဲ့အသေးပြောက်မရှိဘူးလို့ဒုတိယအုပ်ချုပ်ရေးမှူး Anya Williams ကပြောပါတယ်။ဘုဒ္ဓနိုင်မှာမိုးရေချိန်က8စင်တီမီတာဒါမှလင်းလက်မကွဲထိရွာနိုင်တယ်လို့ခန့်မှန်းထားပါတယ်။ကြာတာပတိနေ့တောင်ပိုင်းမှာတော့ဘာမူဒါကျွန်းကိုရောက်မှာပါ။တနင်္ဂနွေနေ့လုံးကပျူတိုရီကိုကျွန်းကိုတိုက်ခိုက်သွားခဲ့တဲ့အတွက်35လက်မထိမိုးရွာသွန်းခဲ့ပြီးလူတသန်းလောက်မိပြက်ရေပြက်တောက်သုံးရေမရဖြစ်နေပါတယ်။
ဒါကတော့ဒေါက်ခင်မျိုးသက်နဲ့ဥတင်မောင်တန်းတို့က VOE ညာချမ်းသတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါ။ကျမတို့ VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်ကို Facebook နဲ့ YouTube စာမျက်နှာဖြစ်တဲ့ VOE Burmese News မှာလည်းနားဆင်ကြည့်ရှုနိုင်ကြပါရဲ့ရှင်။မကြာခင်မှာတော့မြန်မာနဲ့နယ်စပ်လုံခြုံရေးဘင်္ဂလားဒေ့ရှ်ဘက်ကတိုးမြင့်လာတဲ့အကြောင်းကိုကြားဖို့ရှိပါတယ်။အခုတော့စပားဆေးတွေထိုးတက်လာတဲ့အခြေအနေကိုကြည့်ကြရအောင်ပါရှင်။ARR တိုင်းမှာဒီရက်ပိုင်းစပားဆေးတောက်လျှောက်တက်လာပြီးတော့တင်းတရာကို10သိန်းအထက်ရောက်နေတယ်လို့လယ်သမားတွေကပြောပါတယ်။အခုနှစ်ကုန်ကြဆေးကြောင့်စပားဆေးကောင်းဖို့လယ်သမားတွေကဆက်ပြီးတော့မျှော်လင့်ထားပါတယ်။ဒါပေမဲ့လည်းဗဟိုဘဏ်ရဲ့ပို့ကုန်ဒေါ်လာဝယ်ယူဆေးအပြောင်းလဲပေါ်မူတည်ပြီးတော့လာမယ့်စပားဆေးဆန်ဆေးရဲ့အတက်အကျကိုအပြောင်းလဲဖြစ်လိမ့်မယ်လို့လည်းစံကုန်သည်တွေဘက်ကခန့်မှန်းထားပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုသားညုံကပြောပြမှာပါရှင်
။ဒီနှစ်ဓာတ်မြေဩဇာနဲ့ပို့သက်ဆေးပေါင်းသက်ဆေးလုံလောက်အောင်မဝေယူနိုင်တဲ့အတွက်တေအေကအထွတ်နှုန်းတိတိသာကျသွားပြီးတော့စပားဆေးဈေးကောင်းရနေတယ်လို့ ERI တိုင်းကလေသမားချုပ်က VUE ကိုပြောပါတယ်။အရင်နှစ်ကတင်းတရာကို6သိန်းဝန်းကျင်ပဲရှိတဲ့စပားဆေးဟာခုနှစ်မှာတော့တင်းတရာကို70သိန်းနဲ့73သိန်းကျားကိုရောက်လာတယ်လို့ဆိုပါတယ်။ဗမာနိုင်ငံလုံးဆိုင်ရာတောင်သူလယ်သမားများတက်မှတ်က ERI တိုင်းတာဝန်ခံဦးစန်းလင်းကစံထွက်နှုန်းအခြေအနေကိုခုလိုပြောပြပါတယ်
။စံထွက်နှုန်းကတော့ပြောမယ်ဆိုတာဟိုစာကအရင်က2လောက်ကျွေးရမနေရ1လောက်ပဲကျွေးနိုင်တယ်။အဲနောက်ပြီးတော့ပေါင်းသက်ဆေးလို့ပြောတာလေ။အဲရတော့ရော့သွားတော့ဆက်ကတော့နည်းနည်းများတော့ရှိလိုက်။အထွက်နည်းပဲဘလောက်နည်းသွားမယ်ဆိုတာတော့ပြောလို့မရဘူးပြ။တရား။ဟိုအထက်ပိုင်းကြီးဆိုရင်လေသူကစိတ်တော့ဒီစပားတော့တအားကောင်းတာအဲ့ဒါတည်းอ่ะအဲ့ဒီနှစ်မလုံးနိုင်ဘူ
းစပားထွက်နှုန်းနည်းသလိုပဲဘင်္ဂလားဒေ့ရှ်ကိုစံတန်းချင်းတသိန်းရောင်းချဖို့မကြသေးခင်ကသဘောတူခဲ့တဲ့အတွက်လာမယ့်မိုးစပားဆေးကလည်းအတက်ဈေးမှာပဲရှိလိမ့်မယ်လို့စံကုန်သည်တချို့ကခံမှန်းပါလေ။ည
ာခုနေပေါ်ခု25မှတ်စံရိုးရိုးဒီစင်းနေပဲ25မှတ်စံဆိုရင်တော့$60လောက်ရှိတယ်။$60နဲ့အခုလက်ရှိဒေါ်လာဈေးနဲ့ဘူးဒီလေဒီလိုကစံစည်းနဲ့မကိုက်ဘူးပြည်သူကိုပြည်စည်းရောတဲ့ပုံစံဖြစ်တယ်ပြည်သူကိုသွားဖို့တော့နည်းနည်းလေးပြစ်ခက် အစည်းရိတ်သွားလို့မရအောင်ဒင်္ဂလာခောက်တာဟိုကံစီပါးကြီးအလိတ်ကိုဒီဘက်ကပြကြနိုင်တော့
လက်ရှိမှာတော့စံပို့ကုန်လုပ်ငန်းရှင်တွေကဗဟုပိုင်းရဲ့ပို့ကုန်ဒေါ်လာဝယ်ယူနှုန်းဒေါ်လာငွေလဲနှုန်းတွေပေါ်မှာခြေခံတဲ့ကွာချက်တွေကြောင့်ပို့ကုန်တွေကိုရနာထားကြပါတယ်။ပြင်ပတရားမဝင်ဈေးကွက်မှာဒေါ်လာကိုမြန်မာကျပ်ငွေ3000နဲ့အယောင်းဝယ်လုပ်နေကြပေမဲ့ဗဟုပိုင်းကတော့ပို့ကုန်ကရတဲ့ဒေါ်လာကိုကျပ်2100နဲ့ပဲဝယ်ယူနေတာကြောင့်လို့စံကုန်တွေအတိုင်းဝိုင်းကပြောပါတယ်။တကယ်လို့ပို့ကုန်သမားတွေကလက်ရှိစဘာပေါက်ဈေးကိုနှိမ်ပြီးတော့ဝယ်ယူလာတာဖြစ်စီဗဟုပိုင်းရဲ့ဒေါ်လာဈေးတက်မှတ်နှုန်းကိုအပြောင်းလဲလုပ်ရင်ဖြစ်စီဒါရီအားလုံးကလက်ရှိစဘာဈေးအပေါ်မှာအပြောင်းလဲတွေတက်ရောက်လာနိုင်တယ်လို့လေသမားဦးဆန်းလင်းကပြောပါတယ
်။ဒါဒီဘုပေါက်နေတဲ့စဘာဈေးပေါ့ဗျာ။အဲ့ဒီဈေးနဲ့သူတို့တင်လို့ပြန်ရမယ်ငွေကမကိုက်တော့ဘူး။အဲ့ဒါကြောင့်မကိုက်တော့ကိုက်အောင်ဝယ်တော့မှာလေ။သူကစဘာကဈေးကွက်စီပေါ်ရေးဆိုပြီးနဲ့သူကလူနေလမ်းထောက်တာပဲရှိတော့သူတို့ကဒီဈေးကိုကိုက်လှုပ်နေတာ။သူတို့ကိုက်အောင်ဝယ်မှာပဲ။ဝယ်ရင်တော့စဘာကြီးရကျတယ်လို့မြင်လား။အဲ့ဒါဘာကြောင့်လဲဆိုတော့1100ကျောင်း
စံညာဈေးကလက်ကားဈေးကတိတ်ကို48000ရှိပြီးတော့ရွှေဘူပေါ်ဆမ်းမွေးကတိတ်ကိုကျပ်95000ရှိပါတယ်။လက်ရှိဈေးကထက်ပါတော့ရွှေဘူပေါ်ဆမ်းမွေးတိတ်ကကျပ်3000ထက်မှရှိပါတယ်။ဒေသတွင်းစံကုန်တွေကတော့ပြီးခဲ့တဲ့လပိုင်းတွေတွင်အိန္ဒိယနိုင်ငံကဇကွဲပြပတင်ပို့မှုအားလုံးကိုပိတ်ပင်လိုက်ပြီးတော့စံမျိုးပြပတင်ပို့မှုအပေါ်မှာအခွန်20ရာခိုင်နှုန်းစီးကျလိုက်တဲ့အတွက်မြန်မာနိုင်ငံပါဝင်ဒေသတော်ဝါမှာစံဈေးတွေထပ်ပြီးတော့တက်လာနိုင်တယ်လို့ခမန်းတွက်ဆထားကြပါတယ်ခင်ဗျာ။
ကိုသားညို့ပြပြသွားတာပါဆက်လက်ပြီးတော့တင်းကျပ်လာနေတဲ့ online ငွေလဲလုပ်ငန်းအကြောင်းကိုကြည့်ကြရအောင်ပါရှင်မြန်မာနိုင်ငံမှာ with money နဲ့ KBC pay လိုမျိုး mobile payment နဲ့ mobile banking စတဲ့ငွေကြေးဝန်ဆောင်မှုလုပ်ငန်းတွေကိုစီစစ်ပြီးတော့ကိုရေးကိုတာအချက်လက်တိတိကျကျမဖော်ပြဘူးဆိုလို့ရှိရင်အကောင့်ပိတ်တဲ့အထီကိုအရေးယူမယ်လို့စစ်ကောင်စီကတတိပေးထားပါတယ်ငွေကြေးစစ်ဆေးမှုတွေကိုစစ်ဆေးနိုင်ဖို့နဲ့အကြမ်းဖက်မှုတွေအတွက်ငွေကြေးထောက်ပံ့တာကိုတားမြစ်နိုင်ဖို့ mobile phone ကနေငွေကြေးလွှဲတဲ့လုပ်ငန်းတွေကိုထိန်းချုပ်ဖို့စ조사နေတယ်လို့မြန်မာစစ်ကောင်စီကပြောပါတယ်။ဒီလိုစစ်ကောင်စီတင်းကျပ်လိုက်တဲ့အတွက်ဘဏ်တွေအပေါ်မှာအနှံသူတွေရဲ့ယုံကြည်မှုပိုပြီးလျော့နည်းသွားနိုင်တယ်လို့လုပ်ငန်းလည်ပတ်တဲ့အခါမှာလည်းအခက်အခဲတွေရှိလာနိုင်တယ်လို့ဝေဖန်ချက်တွေလည်းရှိနေပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့မဆုမြတ်မွန်ကပြောပြမှာပါရှင်။
မြန်မာနိုင်ငံမှာငွေကြေးလုံခြုံရေးနဲ့အကြမ်းဖက်မှုတွေကြောင့်မိုဘိုင်းငွေကြေးလုပ်ငန်းအလုံးကိုကန့်သတ်ထိန်းချုပ်ဖို့လှုံ့ဆော်ရတာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကစက်တင်ဘာ20ရက်သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်
။မိုဘိုင်းငွေပေးချိမှုတွေမှာမတမာဝတ္ထုရာအချက်လက်တွေကိုမှန်ကန်စွာဖြည့်သွင်းခြင်းမရှိဘဲမိုဘိုင်းငွေပေးချိမှုအချို့ကိုမတမာတဲ့နည်းလမ်းနဲ့တရားမဝင်ငွေလွှဲပြောင်းမှုနဲ့ငွေကြေးလိမ်လည်မှုတွေလှုံ့ဆော်လျက်ရှိပါတယ်။ဒီလိုလိမ်လည်မှုတွေကြောင့်ပြည်သူတွေနဲ့နာဆုံးရှုံးမှုရှိတဲ့အတွက်ကြောင့်မလို့ဒါဆက်သွယ်ဆောင်ရွက်လူတွေအနေနဲ့ကိုရေးအချက်လက်တွေကိုမှန်ကန်စွာပြည့်စုံစွာဖြည့်သွင်းပြီးမှသာဖြည့်စင်းဆောင်ရွက်နိုင်မှာဖြစ်ပါတယ်။ဒါကြောင့်မလို့မိုဘိုင်းငွေရေးကြေးရေးဝန်ဆောင်မှုလုပ်ငန်းများမှာနိုင်ငံတကာစံနှုန်းတွေနဲ့အညီမိုဘိုင်းငွေရေးကြေးရေးစည်းရုံးများဖြည့်စွက်ထားတဲ့အမည်နိုင်ငံသားစီစီရေးကပ်ပြားအချက်လက်နဲ့စင်ကတ်နံပါတ်တွေကိုလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကနေ electronic မှတ်ပုံတင်ခြင်း database နဲ့ဆက်သွယ်ရေးညွှန်ကြားမှုဦးစီးဌာနရဲ့စင်ကတ်မှတ်ပုံတင်ခြင်း database များသည့်အချက်လက်များဖြင့်တိုက်ဆိုင်စစ်ဆေးခြင်းကျွန်တော်ဆောင်ရွက်သွားမှာဖြစ်ပါတယ်။အချက်လက်ဖြည့်သွင်းခြင်းကိုကာလတစ်ခုအတွင်းဆောင်ရွက်နိုင်ခြင်းမရှိတဲ့မိုဘိုင်းဝေကြီးစည်ရင်များကိုအပြီးတိုင်ပိတ်သိမ်းသွားမှာဖြစ်ပါတယ
်။အချက်အလက်ထည့်တာကိုကာလတစ်ခုအတွင်းသတ်မှတ်ပြီးတော့ပြင်ဆင်လုပ်ဆောင်ခွင့်ပေးမယ်လို့ဆိုပေမဲ့အချိန်ဘယ်လောက်အတွင်းအပြီးသတ်လုပ်ဆောင်ရမယ်ဆိုတာကိုတော့စစ်ကောင်စီပြောခွင့်ရကအတိအကျပြောဆိုခြင်းမရှိပါဘူး။တချို့မိုဘိုင်းငွေစည်အကောင့်တွေကိုတော့သက်ဆိုင်ရာငွေကြေးဝန်ဆောင်မှုဌာနကချက်ချင်းပိတ်ပစ်လိုက်တာမျိုးတွေလည်းရှိပါတယ်။အွန်လိုင်းကနေအထည်အလေးနဲ့လူသုံးကုန်ပစ္စည်းရောင်းဝယ်မှုတွေလုပ်နေတဲ့လုပ်ငန်းရှင်တယောက်ကသူ့ရဲ့အကောင့်ပိတ်ခံရတာနဲ့ပတ်သက်လို့အခုလိုပြောပြပါတယ်
။ဒီစနစ်ကမရှိတင်တော့မဟုတ်ရှိတင်တာတည်။ဒါမဲ့လုပ်တဲ့သူတွေကစေတနာရှိဖို့နဲ့မှန်ဖို့တော့လိုတယ်ဗျ။ခုလောက်တာသူတို့ရွေချမ်းတဲ့သူတို့ဆိုတော့စနစ်ကမှန်မယ်ပြည်သူတွေအတွက်ကအကျိုးထက်အပြစ်ပဲပုံများ။ကျွန်တော်ဆိုသူတို့ပြောထားတဲ့အတိုင်းလုပ်ထားတာ။တော့ကျွန်တော်ကလုပ်ငန်းလုပ်နေတဲ့သူကအဲ့ဒါကိုဘာမှမပြောဘဲနဲ့ချက်ချင်းဘာမှမစစ်ဆေးဘဲနဲ့သူတို့ပိတ်လိုက်တယ်။ပြောတော့အဝင်ထွက်များလို့အပြင်ဘာလဲသူတို့နဲ့မဆိုင်ဘူးဆိုပါကြီး။အော်အခုကကျွန်တော်ပတ်စံပြန်ရဖို့ကျွန်တော်ကစာတင်ရဘန်ကိုခောက်ခောက်ခါခါသွားရအဆင်မပြေဘူးဗျကျွန်တော်တို့တွေ့ကြတော့
။ဘန်ကိုဆက်တွေ့မင်းမြတ်တဲ့အခါမှာသူတို့စီတရားဝင်တင်ပြတာတွေလုပ်ဖို့အတွက်ဘန်မှာကိုယ်တိုင်လာအချက်အလက်တွေပြန်တင်ဖို့နဲ့ငွေစည်းနဲ့ပတ်သက်လို့အသေးစိတ်တင်ပြချက်တွေကိုပြန်ပြီးတော့ပေးရမယ်လို့တုံ့ပြန်တဲ့အကြောင်းစီးပွားရေးလုပ်ငန်းရှင်ကပြောပါတယ်။တချို့အပိတ်ခံရတဲ့သူတွေကိုတရက်အကြာမှာပြန်ဖွင့်ပေးတာတွေရှိပေမဲ့က ကိုရေးအချက်လက်စစ်ဆေးတာတွေပြင်ဆင်တာတွေလုပ်ဖို့လိုရင်တော့ရက်ပိုကြနိုင်တယ်လို့လည်းဘန်တွေဘက်ကအကြောင်းပြန်ထားပါတယ်။အပ်ထားတဲ့ငွေကြေးတွေကိုဘန်တွေဘက်ကအနှံသူလိုတလောက်ပြန်ပြီးထုတ်မပေးနိုင်သေးတဲ့အချိန်မှာအွန်လိုင်းကနေငွေလွှဲပြောင်းတဲ့ငွေပေးချေစနစ်အပေါ်ကန့်သတ်မှုတွေများလာရင်ဘန်တွေအပေါ်ပြည်သူတွေရဲ့ယုံကြည်မှုပိုပြီးတော့လျော့နိုင်သွားနိုင်တယ်လို့လည်းသုံးဆွဲတဲ့သူတွေဘက်ကထောက်ပြဝေဖန်နေကြပါတယ်။စစ်ကောင်စီဘက်ကတော့တရားမဝင်ငွေလွှဲပြောင်းမှုနဲ့ငွေကြေးလိမ်လည်မှုတွေလှုပ်ဆောင်နေတာတွေကိုထိန်းချုပ်ဖို့လို့ဆိုပြီးတော့အကြောင်းပြထားပါတယ်။လောလောဆယ်မှာတော့စီးပွားရေးလုပ်ငန်းတချို့လဲပတ်ရတာအခက်အခဲတွေ့နေတဲ့အကြောင်းလဲမိုဘိုင်းငွေပေးချေမှုလုပ်ငန်းလုပ်ကိုင်နေသူတွေကပြောကြပါတယ်ရှင်။
မဆုမြတ်မပြောသွားတာပါအခုဆက်လက်ပြီးတော့ထိုင်းမြန်မာနယ်စပ်မှာရောက်ရှိနေတဲ့အိန္ဒိယနိုင်ငံသားတွေလှည့်ဖြားအလုပ်ဆီခိုင်းခံနေရတဲ့အခြေအနေကိုပြောပြမှာပါရှင်ထိုင်းမြန်မာနယ်စပ်မြန်မာနိုင်ငံအတွင်းပိုင်းမြောက်ရီမြို့အနီးမှာအိန္ဒိယနိုင်ငံသား300လောက်ကို IT နည်းပညာနဲ့တက်ဆိုင်တဲ့အလုပ်ကောင်းရမယ်ဆိုပြီးတော့လိန်ညာခေါ်ယူဖန်းစီအလုပ်ခိုင်းခံနေရတဲ့အကြောင်းအိန္ဒိယအစိုးရအရာရှိတွေကပြောပါတယ်သူတို့ဟာထိုင်းနိုင်ငံမှာ IT နည်းပညာနဲ့အလုပ်တွေရမယ်ဆိုပြီးတော့မြန်မာနိုင်ငံထဲမှာအဓမ္မအလုပ်လုပ်နေရတယ်လို့လည်းပြောပါတယ်ဒီအလုပ်သမားတွေကိုပြန်ခေါ်နိုင်ရေးအိန္ဒိယအစိုးရအရာရှိတွေကကြိုးပမ်းနေပါတယ်ဒီအကြောင်းကိုဒီကျမတို့ VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ
်မြောက်ဝီမြို့မှာအဖမ်းခံရပြီးအွန်လိုင်းကတရားမဝင်အလုပ်တွေလုပ်ဖို့အတွက်အတင်းအကျပ်အခိုင်းခံနေရပါတယ်ကဲတင်ပေးပါဆိုပြီးအကူအညီတောင်းထားတဲ့အိန္ဒိယနိုင်ငံသားတချို့ကအရေးပေါ်အကူအညီတောင်းတဲ့ဗီဒီယိုတွေကိုအိန္ဒိယအစိုးရအရာရှိတွေလက်ခံရရှိထားတဲ့အကြောင်း The Times of India သတင်းစာအပါအဝင်တခြားသတင်းတွေမှာလည်းဖော်ပြပါဗျ။အဖမ်းခံရတဲ့အိန္ဒိယနိုင်ငံသား300ကျော်လောက်ရှိပြီးသူတို့ဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကထိန်းချုပ်ထားတဲ့နေရာမှာအဖမ်းခံရတယ်လို့ရေးသားထားပေမဲ့ဒေတိုင်းရင်သားလက်နက်ကိုင်အဖွဲ့ဆိုတာကိုတိတိကျကျဖော်ပြထားခြင်းမရှိပါဘူးသူတို့ကိုဖမ်းထားတဲ့အလို့ရှင်တွေဟာမလေးရှားနိုင်ငံသားတရုတ်လူမျိုးတွေလို့အဖမ်းခံရတဲ့အိန္ဒိယနိုင်ငံသားတချို့ကပြောဆိုတာကိုလည်းအိန္ဒိယသတင်းတွေမှာရေးပါတယ်သူတို့ကိုထိုင်းနိုင်ငံထဲမှာ IT နည်းပညာနဲ့ပတ်သက်တဲ့လစာကောင်းတဲ့အလို့တွေရမယ်ဆိုပြီးခေါ်ထားခဲ့တာကြောင့်ထွက်လာခဲ့ပြီးနောက်ပိုင်းမြန်မာနိုင်ငံထဲကိုခေါ်သွားပြီးတရားမဝင်အလုပ်တွေကိုအတင်းအကျပ်အလုပ်ခိုင်းခံနေရတဲ့အကြောင်းပြောဆိုထားတာကိုသတင်းစာမှာရေးသားထားပါတယ်။တရက်ကိုအလုပ်ချိန်15နာရီလောက်အွန်လိုင်းကတရားမဝင်အလုပ်တွေမှာလုပ်ကင်နေရပြီးခိုင်းတဲ့အတိုင်းမလုပ်ခဲ့ရင်တော့လျှက်စစ်နဲ့တို့တာအပါအဝင်ညှဉ်းပန်းတိုက်တာတွေကိုလည်းခံခဲ့ရတဲ့အကြောင်းကိုလည်းအကူအညီတောင်းတဲ့ဗီဒီယိုမှာအိန္ဒိယနိုင်ငံသားတချို့ကပြောဆိုထားပါတယ်။အိန္ဒိယတောင်ပိုင်းကမင်းနဒူပီနဲ့ပြပရေးရဝင်ကြီးဗီမူရာလီဟာရန်ကတော့အဖမ်းခံရသူတွေထဲမှာတမင်းနဒူပီလည်းကအိန္ဒိယနိုင်ငံသား50လောက်ပါဝင်တယ်လို့ပြောပါတယ်။ဒါကြောင့်မြန်မာနိုင်ငံဆိုင်ရာအိန္ဒိယတန်မတ်ကြီးဒီနေခုမာကိုဆက်သွယ်ပြီးအိန္ဒိယနိုင်ငံသားတွေပြန်လွတ်ပြီးဆက်လက်ကြိုးပမ်းနေတယ်လို့လည်းပြောဆိုပါတယ်။ပြီးခဲ့တဲ့ဇူလိုင်လဇန်ကလေးကမြန်မာနိုင်ငံဆိုင်ရာအိန္ဒိယတန်ယုံကထိုင်းနိုင်ငံမှာလက်ကကောင်းကောင်းရမယ်ဆိုပြီးအလုပ်အကိုင်ဖြားယောင်းခေါ်ယူနေတာကိုသတိထားဖို့အိန္ဒိယနိုင်ငံသားတွေကိုသတိပေးချက်ထုတ်ပြန်ခဲ့ပါတယ်။အိန္ဒိယနိုင်ငံတောင်ပိုင်းတမင်းနဒူပီနယ်ကဝန်ကြီးချုပ် MK စတာလင်ကတော့အိန္ဒိယအစိုးရဝန်ကြီးချုပ်ကနေတဆင့်နိုင်ငံသားရေးဝန်ကြီးဌာနကမြန်မာအာဏာပိုင်တွေကိုညှိနှိုင်းပြီးအိန္ဒိယနိုင်ငံသားတွေကိုကယ်တင်ရေးလှုပ်ဆောင်ဖို့တောင်းဆိုထားတဲ့အကြောင်းကိုလည်းပြောပြပါတယ်။ဒီလိုထိုင်းမြန်မာနယ်စပ်မှာအိန္ဒိယနိုင်ငံသားတွေအဖမ်းခံရအလုတ်ခိုင်းခံနေရတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့ VOA အနေနဲ့တိကျအတည်ပြုချက်မရသေးသလိုနေဆက်အခြေဆိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကလည်းဒီသတင်းနဲ့ပတ်သက်လို့မှတ်ချက်တစုံတရာပေးဖို့ညှင်းဆိုပါတယ် VOA အနေနဲ့ဆက်လက်စုံစမ်းနေဆဲဖြစ်ပါတယ်ရှင
်ဒါကတော့ VOA မြန်မာပိုင်းသတင်းတောက်မအေးမှာပြောပြသွားတာပါဗုဒ္ဓဖူးညာချန် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်အခုတော့ဒီ Bangladeshနိုင်ငံဘက်ကနေသူတို့နယ်စပ်မှာလုံခြုံရေးတွေတိုးမြှင့်ချထားတဲ့အခြေအနေကိုပြောပြမှာပါဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုမြန်မာဘက်ကလက်နက်ကြီးကြီးတွေကြားရောက်ခဲ့ပြီးတဲ့နောက်မှာတော့ဘင်္ဂလားဒေ့ရှ်ဘက်ကနယ်စပ်ကြေးရွာတွေမှာနေထိုင်တဲ့သူတို့နိုင်ငံသားတွေကိုဘေးလွတ်ရာကိုပြောင်းရွှေ့ဖို့စီစဉ်နေတယ်လို့နယ်စပ်လုံခြုံရေးကလည်းတိုးမြှင့်ချထားပါတယ်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံအကြားနယ်စပ်တင်းမာမှုပဋိပက္ခတွေပေါ်ပေါက်နေတာဟာအကြမ်းဖက်အဖွဲ့တွေကြောင့်ဖြစ်ပြီးတော့အထူးသဖြင့်ကုလသမဂ္ဂအထွေထွေညီလာခံကျင်းပနေတဲ့အချိန်နဲ့လည်းအချိန်ကိုက်လှုပ်ဆောင်လေးရှိတယ်လို့စစ်ကောင်စီဘက်ကလည်းပြောဆိုထားပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုစံကျော်ကပြောပြမှာပါရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်ဘင်္ဂလားဒေ့ရှ်နယ်စပ်ချန်စီယိုအနီးမှာရခိုင်လက်နက်ကင်အေအေဖွဲ့နဲ့စစ်ကောင်စီကြားတိုက်ပွဲအကြီးအကျယ်ဖြစ်ပွားနေပြီးဘင်္ဂလားဒေ့ရှ်ပိုင်နယ်ထဲကိုလေယာဉ်တွေကျူးကျော်ပြန့်တန်းလာလက်နက်ကြီးကြီးကြားရောက်တာတွေကြောင့်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတန်မတ်ကြီးကိုဆင့်ခေါ်ပြီးတတိပေးခဲ့ပါတယ်။မြန်မာစစ်ကောင်စီဘက်ကတော့တစ်ဖက်နိုင်ငံတဲကိုကြားခဲ့တဲ့လက်နက်ကြီးကြီးတွေဟာအေအေနဲ့အာဆာလက်နက်ကင်အဖွဲ့တွေပစ်ခတ်တဲ့ကြီးတွေဖြစ်ပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားပဋိပက္ခဖြစ်အောင်ဖန်တီးနေရလို့နေပြည်တော်မှာတင်းနာနေကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါရယ်
။ဒီကျွန်တော်တို့ဘူးဒီရောက်မောင်းတော့ပက်ချမ်းပေါ့ဘူးဒီရောက်မောင်းတော့ပက်ချမ်းကဘယ်အချိန်မှာပေါ့နော်ဘယ်အချိန်မှာပြဿနာဖြစ်နိုင်ကြီးအစီဆုံးလို့ဆိုရင်ကျွန်တော်တို့ကုလသမဂ္ဂအထွေထွေညီလာခံလုပ်တဲ့အချိန်မှာအများအားဖြစ်နိုင်တာနှစ်စဉ်နှစ်တိုင်းလည်းပြန်ကြည့်ပါနှစ်စဉ်နှစ်တိုင်းလည်းအဲ့ဒီလုပ်တဲ့အချိန်မှာပြဿနာအများအားဖြစ်နိုင်တာကိုတွေ့ရပါလေဒီနှစ်မှာတော့ကျွန်တော်တို့အေအရာတဲ့စိတ်ပူပေါင်းကြောကြဒါနှစ်နိုင်ငံကြားမှာပြဿနာဖြစ်အောင်ဖန်တီးလာနိုင်ဖန်တီးလာတာဖြစ်ကြောင်းကျွန်တော်ပြောလိုပါတယ
်မြန်မာဘက်ကအခုလိုပြောနေပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလက်နက်ကြီးကြီးကြောက်တိုင်းမြန်မာဘက်ကအေအေအဖွဲ့ကိုပဲအမြဲတစေလွှဲချနေရဆိုပြီးဘင်္ဂလားဒေ့ရှ်နိုင်ငံယာယီနိုင်ငံသားကြီးအတွင်းဝင် MD Khosh အလန်ကတုံ့ပြန်ပြောဆိုတာကိုဒီနေ့ထုတ် Dhaka Tribune သတင်းမှာဖော်ပြထားပါတယ်။အေအေရခိုင်လက်နက်ကိုင်အဖွဲ့ဟာမြန်မာစစ်တပ်နဲ့အပြစ်ခတ်ရစေးလက်မှတ်ရေးထိုးထားတဲ့အဖွဲ့မဟုတ်ပါဘူး။မကြသေးခင်ကနေကြားဆောင်စခန်းတွေကိုအေအေဘက်ကစတိုက်ခတ်ခဲ့တာဟာငြိမ်းချမ်းရေးကမ်းလှမ်းချက်ကိုလက်မခံတဲ့လုပ်ရဖြစ်ပြီးလိုအပ်တဲ့တုံ့ပြန်မှုတွေလုပ်သွားမယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
။ငြိမ်းချမ်းလမ်းကိုမလျှောက်လန်းချင်လို့မလို့ဒါဥစွာဒီအင်အားနဲ့တဲ့နေကြားဆောင်ရဲကင်းတွေကိုဝင်ရောက်တိုက်ခတ်တာဖြစ်ပါတယ်။ဝင်ရောက်တိုက်ခတ်တဲ့နောက်ွယ်မှာလည်းအကြံစီများစွာရှိပါတယ်။အဲ့ဒီအကြံစီများကိုလည်းကျွန်တော်တို့အနေနဲ့ကတည်ပြီးဖြစ်ပါတယ်။အတည်ပြီးဖြစ်ပါတယ်။ဒါကြောင့်မို့ကျွန်တော်တို့အနေနဲ့လိုအပ်တဲ့တုံ့ပြန်မှုတွေကိုဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းဒါပြောလိုပါတယ်။
လက်ရှိမှာလည်းမောင်တော်မြို့နယ်စပ်ဒေသမှာစစ်ကောင်စီနဲ့အေအေဖွဲ့ကြားတိုက်ပွဲတွေဆက်ဖြစ်နေတယ်လို့နှစ်ဖက်စလုံးကအင်အားတွေထပ်တိုးချထားပါတယ်။နယ်စပ်ဒေသအရေးဟာပိုပြီးတော့ရှုပ်ထွေးလာနိုင်တယ်လို့လည်းရခိုင်အရေးလေးလာတုံ့တက်သူတူဖြစ်တဲ့ဦးထွန်းကြီးကတုံ့တက်ပါတယ်
။အဲမြန်မာဘင်္ဂလားနေသားမျိုးပေါ့နော်ဒီမောင်တော်နဲ့ဘင်္ဂလားဒေ့ရှ်နေသားကကြတော့သူဒီလက်ရှိအချိန်မှာတော်တော်လေးရှောက်လာနိုင်တယ်လို့ပြောလို့ရတယ်ပေါ့နော်။ဘာလို့လဲဆိုတော့မြန်မာဘက်ကလည်းဒီနေရာမှာအင်အားဟို5,000-6,000လောက်ဒီအင်အားအလုံးကြီးနဲ့ရှာထားတဲ့ဟာကိုလက်ရှိချိန်မှာအေအေကလည်းဒီအမာခံဒီဆောက်နိုင်ဖို့သူတို့ရဲ့နေနေဟိုနေခင်းလျှောက်ခင်းလျှောက်နေနေဖြစ်လာနိုင်ဖို့အတွက်ဒီ area ဒီ border line ကိုအဓိကထားတယ်လို့ပြောလို့ရတယ်။ဒါကတော့တစ်ဖက်မှာအေအေရဲ့ဒီရခိုင်ရဲ့အကျိုးပါပေါ့နော်ဒီစီးရဲဒီဘော်ရဲ့ထွက်ပေါက်လေးဖြစ်တယ်ပေါ့လေဆိုတော့ဒီအရှင်တွေကတော့ရှောက်ထွေးလာနိုင်တဲ့အရှင်တွေတော့ရှိတယ်
အခုလိုမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မှာတိုက်ပွဲတွေပြင်းထန်နေကြကြောင်းနယ်စပ်အနီးမှာနေထိုင်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းဖို့ဒေသခံအစိုးရအဖွဲ့တွေကိုညွှန်ကြားထားခဲ့ကြောင်းဘင်္ဂလားဒေ့ရှ်နယ်ကြားဆောင်တပ်အကြီးအကဲဒုတိယဗိုလ်မှူးကြီးဖိုက်ဇာရာမန်ပြောဆိုတာကို UCA News မှာဖော်ပြပါတယ်။နယ်စပ်လုံခြုံရေးတွေကိုအရင်ကထက်တိုးမြင့်ချထားသလိုကင်းလှည့်တာတွေနဲ့စောင့်ကြည့်တာတွေလည်းတိုးလုံနေတဲ့အကြောင်းဘင်္ဂလားဒေ့ရှ်နယ်ကြားဆောင်တပ်အကြီးအကဲကပြောဆိုထားပါတယ်။လက်ရှိနှစ်နိုင်ငံအကြားပဋိပက္ခတွေကြောင့်ပြီးခဲ့တဲ့2019ခုနှစ်ကစစ်တပ်ရဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပ်ပြန်ရေးအစီအစဉ်တွေစတင်ဖို့ကိစ္စလည်းနှောင့်နှေးကြံ့ကြာသွားနိုင်တယ်လို့ဘင်္ဂလားဒေ့ရှ်အရာရှိတွေကထောက်ပြနေကြပါတယ်။မြန်မာနိုင်ငံဘက်ကရိုဟင်ဂျာဆိုတဲ့အမည်ကိုလက်မခံပေမဲ့ဒုက္ခသည်တွေကိုစီစစ်လက်ခံမယ်လို့သဘောတူထားတာကြောင့်နှစ်နဲ့ချီရပ်တန့်နေတဲ့ပြန်ပို့ရေးအစီအစဉ်အားလည်းဒီနှစ်ကုန်မှပြန်စကောင်စနိုင်တယ်ဆိုပြီးဘင်္ဂလားဒေ့ရှ်အစိုးရအရာရှိတွေကခန့်မှန်းပြောဆိုထားတာပါ။ကုလသမဂ္ဂအထွေထွေညီလာခံတက်ရောက်ဖို့ရောက်နေတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကတော့ဒုက္ခသည်တွေနေရပြန်ပို့ရေးမှာနိုင်ငံတကာအတိုင်းဝိုင်းနဲ့ကုလသမဂ္ဂကတိုးပြီးပါဝင်ကူညီဖို့မနေ့ကဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီနဲ့နယူးယောက်မြို့မှာတွေ့ဆုံတဲ့အချိန်ထပ်မံတောင်းဆိုခဲ့ပါတယ်။တစ်ချိန်ထဲမှာ ICC နိုင်ငံတကာရာဇဝတ်ခုံရုံးရှေ့နေခရန်ခန်းလဲဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာနဲ့မနေ့ကနယူးယောက်မြို့မှာတွေ့ဆုံခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေညှဉ်းပန်းနှိပ်စက်ခံတဲ့ကိစ္စတွေမှာတရားဥပဒေနဲ့အညီတာဝန်ရှိတဲ့သူတွေကိုအရေးယူနိုင်ရေး ICC နိုင်ငံတကာရာဇဝတ်ခုံရုံးနဲ့ပူးပေါင်းဆောင်ရွက်သွားမယ်အကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်အာမခန်ပြောဆိုတာကိုဘင်္ဂလားဒေ့ရှ်နိုင်ငံထုတ်သတင်းတွေမှာဖော်ပြပါတယ်ခင်ဗျာ
။ဒါကတော့ကိုစံကျော်ပြောပြသွားတာပါရှင်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တချက်နှစ်ယုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘဲချိန်ဘဲနေရာကပဲဖြစ်ဖြစ် VUE Plus application ကိုကြောင်းလို့ရယူပါ
VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ် VOA မြန်မာပိုင်းအနေနဲ့လူထုမိတ်ဆွေ24နာရီအစီအစဉ်မှာလည်းလွတ်လပ်တဲ့အာရှအသံ RFA မြန်မာပိုင်းနဲ့ပူးပေါင်းတင်ဆက်နေပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ဒီအစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News နဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်ဆက်လက်တင်ဆက်မယ့်အပတ်စဉ်ကဏ္ဍတွေထဲမှာတော့ဥကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်လူထုနဲ့ကျန်းမာရေးအားကစားကဏ္ဍစတာတွေကိုနားဆင်ကြည့်ရှုရအောင်ပါအခုတော့ပထမဦးဆုံးလူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်မှာပါရှင်ဒီတစ်ပတ်အတွက်တော့မြမနိုင်ငံမှာကိုဗစ်ပစ္စမလိုင်းမြင့်တက်လာနေတဲ့အချိန်မှာအများဆုံးအသုံးပြုနေကြတဲ့ကိုဗစ်ကူးတာဆေးတွေအကြောင်းကိုဒေါက်တာတန့်စော်ကပြောပြမှာပါရှင်
ကိုဗစ်ပစ္စမလိုင်းမှာကူးစက်ခံရသူအရေအတွက်အလွန်များလိမ့်မယ်လို့ပြည်သူရှင်တွေကခန့်မှန်းခဲ့ကြတာပါကူးစက်ခံရသူအရေအတွက်များနိုင်ပေမဲ့ဗိုင်းရပ်စ်ပိုးရဲ့အားပျော့လာမှုနဲ့အတူကုသတဲ့စီးပွားနဲ့ကုသမှုနည်းလမ်းတွေတိုးတက်ကောင်းမွန်လာတဲ့အာသာချက်တွေလည်းရှိနေပါတယ်အခုဖြစ်ပေါ်နေတဲ့ကိုဗစ်ပစ္စမလိုင်းမှာမြန်မာနိုင်ငံမှာဘယ်လိုကိုဗစ်စီးပွားတွေကိုအသုံးပြုကုသနေကြပါသလဲလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုရှင်းပြပါတယ
်ကျွန်တော်တို့ဒီတစ်ခေါက်ဖြစ်တဲ့ကိုဗစ်ရောဂါကုသတဲ့နေရာမှာကျွန်တော်တို့ပြီးခဲ့တဲ့နှစ်တတိယလိုင်းဒယ်လ်တာကိုဗစ်ဗိုင်းရပ်စ်နဲ့ရှင်လိုက်လို့ရှိရင်ကျွန်တော်တို့မှာကုသမဲ့နီလန်းလေးတွေပုံများလာတာရှိပါတယ်အထူးအဖြစ်ကတော့ဒီကိုဗစ်ဗိုင်းရပ်စ်တက်တဲ့ဈေးပေါ့နော်အခုဆိုလွယ်လွယ်ကူကူရလာတယ်သုံးဆွဲဖို့လည်းအဆင်ပြေလာတာရှိပါတယ်အဲ့တော့ဗမာပြည်မှာဆိုရင်တော့အဓိကအားဖြင့်ကျွန်တော်တို့ဒီကိုဗစ်ဗိုင်းရပ်စ်တက်တဲ့ဈေးနှစ်မျိုးရှိတယ်ပေါ့နော်တစ်မျိုးကတော့တောက်ဈေးတစ်မျိုးကထိုးဈေးပေါ့အဲ့တော့တောက်ဈေးကတော့မနေ့ကို၄လုံးညနေကို၄လုံးနဲ့၅ရက်တောက်ရတဲ့ဈေးဖြစ်ပါတယ်။အဲမွန်ယူပရီဗီယာလို့ခေါ်တယ်ပေါ့နော်။တစ်လုံးမှာ200မီလီဂရမ်ပါပါတယ်။နောက်တစ်ခုကတော့ဒီရမီစီဗီယာလို့ခေါ်တဲ့အင်ဂျက်ရှင်ထိုးဈေးပေါ့နော်။ဆိုတော့ဒီဈေးနှမျိုးရှိတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကဒီယောဂဖြစ်ပွားပြီးတော့လက္ခဏာစပေါ်ပြီးတော့၅ရက်အတွင်းမှာဆရာတို့တောက်ဈေးကိုသုံးဆွဲလို့ရတယ်။9ရက်အတွင်းမှာထိုးဈေးကိုသုံးလို့ရတယ်ပေါ့နော်။ဒါဆိုလို့ရှိရင်ဘာကအရေးကြီးလဲဆိုတော့ဘယ်ခြေနေတွေမှာဘလို့လူတွေကိုကျွန်တော်တို့တောက်ဆေးသုံးရင်ကောင်းမလဲဘလို့လူတွေကိုထိုးဆေးထိုးရမယ်ပေါ့နော်ဒါကတော့ကျွန်တော်တို့ဒီ recommendation လို့ခေါ်တဲ့အဆိုပြုချက်လေးတွေရှိပါတယ်အဓိကအဖြစ်တော့ကိုယ်ကိုဆေးကုသမှုပေးတဲ့ဆရာဝန်ရဲ့ရွေးချယ်မှုပေါ့
ကိုဗစ်ဗိုင်းရပ်စ်ကုသဆေးတောက်ဆေးထိုးဆေးနှမျိုးရှိတဲ့ထဲကမှတောက်ဆေးကိုဘယ်လိုအခြေအနေတွေမှာအသုံးပြုတင်နေဆိုတာကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါဗျာ။အဲ့
တော့ပထမအနေနဲ့ကျွန်တော်ဒီမွန်ညိုပရီဗျာလို့ခေါ်တဲ့ဗိုင်းရပ်စ်တက်ပစ်ဆေးတောက်ဆေးလေးကြောင့်နည်းနည်းပြောပါမယ်။အဲ့တော့ဒီတောက်ဆေးတွေကိုသူတို့ရဲ့ recommendation ညာဘလိုလူတွေမှာအဲတိုက်သင့်လဲဆိုတော့ပေါ့နော်။အဲ့တော့ mild to moderate covid symptoms ဆိုတော့လက္ခဏာရှိရမှာပေါ့နော်။သူမှာ mild to moderate ဆိုတဲ့အတွက်ကြောင့်ခေါင်းကိုက်တာရှိမယ်၊နှာခေါင်းပိတ်တာရှိမယ်လေတောင်းတာတာလေးတွေရှိတယ်ကိုလည်းကြိုက်ခဲမယ်เนาะပြီးတဲ့အခါမှာဆရာတို့နှာခေါင်းတိုးပတ်နဲ့စစ်လိုက်တဲ့အခါမှာကိုဗစ်ပိုးစီတာတွေ့ရှိတယ်ဒါဆိုလို့ရှိရင်ကျွန်တော်တို့က mild to moderate covid လက္ခဏာတွေရှိတယ်ပေါ့เนาะဒါပေမဲ့လူတိုင်းအောင်တိုက်ဖို့လိုသလားဆိုတော့လည်းမဟုတ်ဘူးတဲ့အသက်50ကျော်တဲ့လူတွေယောဂအခန်းရှိတဲ့လူတွေကျွန်တော်တို့သွေးစစ်ဆေးပြီးတဲ့နောက်မှာဆက်လက်ပြီးတော့ယောဂဆိုးဝါးသွားနိုင်တဲ့အခြေအနေရှိတဲ့သူတွေဆိုလို့ရှိရင်ခုနကျွန်တော်တို့ပြောခဲ့တဲ့တောက်ဆေးကိုမနေ့၄ကြာညနေ၄ကြာ၅ရက်တောက်တယ်ပေါ့နော်အဲ့တော့တောက်တဲ့နယ်ဆိုတဲ့နေရာမှာကိုယ့်အကိုဝယ်ယူတောက်သုံးလို့မရပါဘူးဆရာဝန်ရဲ့ညွှန်ကြားချက်တဲ့ဒီခုနကလိုဒီကိုယ့်ရဲ့လက္ခဏာတွေရဲ့ဆိုးရွားသွားနိုင်တဲ့အခြေအနေတွေကိုကြည့်ပြီးဆရာဝန်ရဲ့ညွှန်ကြားချက်နဲ့တောက်သုံးရမှာဖြစ်ပါတယ်အဲ့တော့အသက်အရွယ်ရဆိုလို့ရှိရင်တော့အသက်၁၈နှစ်နဲ့အထက်လူငယ်လူရွယ်တွေမှာလည်းယောဂပြင်းထန်နိုင်ခြေရှိတယ်ဆိုလို့ရှိရင်ဆရာဝန်ရဲ့ဆုံးဖြတ်ချက်နဲ့တောက်သုံးလို့ရတယ်
ကိုဗစ်ဗိုင်းရပ်စ်ကုသဆေးထိုးဆေးဟာတောက်ဆေးထက်ပိုပြီးအာသာချက်တွေရှိရဆိုပေမဲ့ကြောက်ကက်ယောဂနဲ့အသေးယောဂလိုမျိုးယောဂခံရှိတဲ့သူတွေမှာတော့အကျိုးနဲ့အပြစ်ကိုချိန်ဆပြီးမှသာသုံးဆဲသင့်တာပါကိုဗစ်ဗိုင်းရပ်စ်ကုသဆေးထိုးဆေးအကြောင်းကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ
်နောက်တစ်ခုကတော့ဆရာတို့အင်ဂျက်ရှင်ထိုးဆေးပေါ့နော်အဲ့တော့ထိုးဆေးကတော့စစချင်းမှာနှလုံးထိုးပါတယ်ပြီးရင်တစ်လုံးတစ်လုံးနဲ့အဲဆေးရုံတက်တဲ့လူမှာဆိုရင်နောက်ထပ်၄ရက်ထပ်ထိုးရမယ် ပြင်ပလူနာအနေနဲ့တွင်းတဲ့လူတွေဆိုရင်တော့ကျွန်တော်တို့ကဆေးရုံတက်ဖို့မလိုတဲ့သူတွေပါဆိုရင်တော့ပထမနှလုံးနဲ့နောက်နှလုံးစုစုပေါင်း3ရက်ထိုးတဲ့ regime နေတဲ့ရှိပါတယ်ပေါ့နော်အဲ့တော့ဘယ်ပေါ်မူတည်လဲဆိုတော့ဆေးရုံတက်ရအောင်လိုအပ်တဲ့သူတွေဆိုရင်ကျွန်တော်တို့5ရက်ထိုးပါမယ်ဆေးရုံတက်ဖို့မလိုလားအောက်တဲ့လူတွေဆိုရင်မလိုတော့တဲ့သူတွေဆိုလို့ရှိရင်တော့ကျွန်တော်တို့3ရက်နဲ့ရက်လိုက်လို့ရပါတယ်ပေါ့နော်အဲ့ဒါလည်းပဲအတူတူပါပဲဆေးကုသမှုဘေးတဲ့ဆရာဝန်ရဲ့ဆုံးဖြတ်ချက်ပေါ်မူတည်ပြီးတော့ဒီ3ရက်5ရက်ကိုကျွန်တော်တို့ကုသမှုပေးနိုင်ပါ
မြန်မာနိုင်ငံမှာကိုဗစ်ပြင်ဆင်လာတဲ့ကူးစက်မှုတွေမြင့်တက်လာတဲ့အချိန်မှာအသုံးများတဲ့ကိုဗစ်ကုသဆေးတွေအကြောင်းကိုတင်ပြပလိုက်တာဖြစ်ပါတယ်ကျွန်တော်တက်ဆိုပ
ါဒါကတော့ဒေါက်တာတက်ဆော်အပတ်စဉ်တင်ဆက်နေတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ဖြစ်ပါတယ်အခုတော့ကျွန်တော်တို့ဒီဥကြောဆန်းသာတင်ဆက်နေတဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါဒီတစ်ပတ်အတွက်တော့အာဆီယံမူအလုံးမဖြစ်ရင်ဘာဆက်လုပ်ကြမလဲဆိုတာကိုဆွေးနွေးတင်ပြထားပါတယ်မြမစစ်ကောင်စီအပေါ်အာဆီယံမူ၅ချက်ကထိရောက်မှုမရှိတဲ့အတွက်မြမရေးတက်ကြွလှုပ်ရှားသူတွေသုံးသက်သူတွေကြားမှာအားမလို့အားမရဖြစ်နေကြချိန်မှာဘလို့ဆက်ပြီးတော့လှုပ်ဆောင်တင်တယ်လဲဆိုတာအကြံပြည့်သူတွေလည်းအများအပြားရှိလာပါတယ်မြန်မာနိုင်ငံဆိုင်ရာ American တမတ်ကြီးဖြစ်၅နှစ်တာထမ်းဆောင်ခဲ့ဘူးသူလည်းဖြစ်မြန်မာအရေးကိုဆက်ပြီးတော့စောင့်ကြည့်သုံးသက်နေသူလည်းဖြစ်တဲ့ Scott Marcio ကို Scott Marcio ကရောဘလို့မျိုးအကြံပြုချင်ပါတယ်ဥကြောဇန်သာကဆွေးနွေးသုံးသက်ထားပါတယ်ရှင်
မစ္စတာစကော့တ်မာရှယ်ခင်ဗျာဟာမြန်မာနိုင်ငံမှာ၅နှစ်တောင်အမေရိကန်သံတမန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးတဲ့အခုလောလောဆယ်မှာလည်းပဲမြန်မာအရေးကိုသုံးသပ်ပြီးဆောင်းပါးရရင်းနေတဲ့ပုဂ္ဂိုလ်ဆိုတော့ဒါမြန်မာအရေးရာကျွမ်းကျင်သူတယောက်လို့ပဲကျွန်တော်သဘောထားပါတယ်အဲဒီတော့ကျွမ်းကျင်သူတယောက်အနေနဲ့အခုလောလောဆယ်မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုအကျဉ်းဝီလွှမ်းခြုံသုံးသပ်ပေးပါခင်ဗျာတချို့ကပြောနေသလိုဒါဟာ fail state ကျားရှုနိုင်ငံဖြစ်နေသလား civil war ပြည်တွင်းစစ်ဖြစ်နေသလားဒါမှမဟုတ်စစ်ကောင်စီကပဲအာဏာကိုထိန်းချုပ်နိုင်မဲ့လာလာရှိနေပါဘူ
း Yeah I don't think I usually stay away from wording like failed state or civil war because
ကျွန်တော်ကတော့ first state ကြာရှုံးနိုင်ငံပြည်ရင်းစစ်ဆက်တဲ့အုံတွေကိုမသုံးပါဘူးဒီစကားတွေတခုမှမြန်မာနိုင်ငံအခြေအနေကိုအပြည့်အဝဖော်ပြနိုင်ခြင်းမရှိပါဘူးကျွန်တော်ပြောချင်တာကတော့အခြေအနေဟာစစ်တပ်ကသူ့အာဏာပြန်လည်တည်ဆောက်ဖို့အတွက်အာဏာသိမ်းယူခဲ့တယ်အဲ့ဒီအချိန်ကစပြီးပြည်သူလူထုအများစုဟာအဲ့ဒါကိုစန့်ကျင်ပြီးညှဉ်းညွတ်လာကြတယ်။ဒါဆဲ့ချွေရေးပေါ်ပြည်သူလူထုရဲ့ပုံကံအောင်ကြွမှု popular uprising လို့ခေါ်ကြပါတယ်။ပြီးတော့အာဏာသိမ်းမှုနောက်ဆက်တွဲအခြေအနေနဲ့စစ်တပ်ရဲ့ရေဆက်ကြမ်းကြုတ်မှုတွေစီးပွားရေးစီမံခန့်ခွဲမှုအမှားယွင်းတွေလူထုရဲ့စန့်ကျင်မှုတွေနဲ့တကွာတခြားသောပြဿနာတွေကြောင့်လူမြောက်များဆိုးရွားတဲ့ဒုက္ခမျိုးစုံကိုခံစားနေကြတဲ့အချိန်ဖြစ်ပါတယ
်။ပြည်ရေးရဲ့ဆောင်းပါးတစ်ပုဒ်မှာစစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲဟာမြန်မာပြည်နာအတွက်ထပ်ပေါက်မဟုတ်ဘူး။ဒါကြောင့်အာဆီယံကဒီရွေးကောက်ပွဲကိုလက်မခံနဲ့လို့အကြံပေးထားတာတွေ့ရပါတယ်။ဆိုတော့အာဆီယံလက်မခံပေမဲ့လည်းတရုတ်တို့အိန္ဒိယတို့စတဲ့အိန္ဒိယနိုင်ငံတွေရုရှားတို့ဗင်နီဇွဲလားတို့ရာသူတို့နဲ့သဘောတူညီတိုက်ဆိုင်တဲ့နိုင်ငံတွေကလည်းပဲလက်ခံကြမှာပဲဖြစ်ပါတယ်။ဆိုတော့အာဆီယံလက်မခံတာဘယ်လောက်ထိရောက်မှာလဲ
။ I think if the junta does go ahead and have these elections
စစ်ကောင်စီကဒီရွေးကောက်ပွဲကိုဆက်လုပ်သွားမယ်ဆိုရင်ခမရပြောသွားတဲ့နိုင်ငံတချို့ကလက်ခံမယ်ဆိုတော့ကျွန်တော်မအံ့ဩပါဘူး။ဒါပေမဲ့အာဆီယံကလက်မခံဘူးဆိုတာပြက်ပြက်သားသားပြောမယ်ဆိုရင်တော့အဲ့ဒါကရွေးကောက်ပွဲရဲ့တန်ဖိုးကိုထိခိုက်စေမှာဖြစ်ပါတယ်။တခြားနိုင်ငံအများစုကလည်းလက်မခံကြဘူးဆိုရင်စစ်ကောင်စီအနေနဲ့တရားဝင်အသိမပြုခံရရေးပိုရနိုင်တဲ့အလားအလာအများစုကလည်းပိတ်ဆို့သွားမှာဖြစ်ပါတယ်။ရုရှားနဲ့တရုတ်တို့ကအစကတည်းကစစ်ကောင်စီနဲ့လက်တွဲလောက်ကိုက်နေပြီးသားပါ။ဆိုတော့အာဆီယံကလက်မခံတဲ့အတွက်ပြဿနာအလုံးပြည်လည်သွားမှာမဟုတ်ပေမဲ့လည်းဒါအာဆီယံအနေနဲ့လှုပ်ပေးကူညီပေးနိုင်တဲ့ကိစ္စပါ။ဒါအပြင်အာဆီယံကလည်းမြန်မာပြဿနာမှာပုံမှန်ထိရောက်တဲ့အဖွဲ့အစည်းတစ်ခုအဖြစ်ရောက်ရှိစေမှာဖြစ်တယ်လို့ကမ္ဘာနဲ့မြန်မာပြည်သူတွေအတွက်ယုံကြည်စိတ်ချရတဲ့အဖွဲ့အစည်းဖြစ်လာစေပါလိမ့်မယ
်။ဒါပေမဲ့ရွေးကောက်ပွဲကိုဒါအထူးသဖြင့်တရုတ်လိုနိုင်ငံကအပြီးမှပြုထားတယ်ဆိုတော့ဒီနေရာမှာအာဆီယံကတရုတ်ကိုဖိဆန်ပြီးလုပ်ပတ်မလားဆိုတာကိုထက်သွင်းမစဉ်းစားသင့်ဘူးလားခင်ဗျာ။
I don't think China's position would be the critical issue for ASEAN.
ဒီလိုအဆုံးဖြတ်ချက်ကအာဆီယံအတွက်အရေးကြီးတဲ့ပြဿနာတရတော့မဟုတ်ဘူးထင်ပါတယ်။အာဆီယံနိုင်ငံတွေကလုံးဝလွတ်လပ်လပ်ရှိနေတယ်ထင်ပါတယ်။တရုတ်ကလုံးစီချင်းုံနဲ့အမေရိကန်ကလုံးစီချင်းုံနဲ့လိုက်လုံမယ်လို့မထင်ပါဘူး။ဒီနေရာမှာပိုပြီးအရေးကြီးတဲ့ပြဿနာကအာဆီယံဖွဲ့ဝင်နိုင်ငံတချို့ဟာမြန်မာစစ်ကောင်စီပေါ်တက်ညာရင်နဲ့စာနာစိတ်ရှိနေပြီး ပြသားပြင်းထန်တဲ့အဆုံးဖြတ်ချမှတ်တဲ့ကိစ္စမှာပါဝင်ခြင်းစိတ်ရှိမှရှိရလားဆိုတဲ့ကိစ္စဖြစ်မယ်ထင်ပါတယ်
။ခင်ဗျားရဲ့ဆောင်းပါတဲ့အာဆီယံလောက်ရမှာကစစ်ကောင်စီဘက်ကခြေခြေမြင့်မြင့်ထိထိရောက်ရောက်စီမဲ့နိုင်ငံရေးအရာအလျှော့ပေးလိုက်လျော့မှုလှုပ်လာစီဖို့ဖြစ်တယ်လို့ဆိုထားပါတယ်။ဆိုတော့အဲ့လိုအခြေအနေဖြစ်လာအောင်ဘယ်လိုလုပ်ရမလဲ။ဘယ်လိုလိုက်လျော့မှုမျိုးဆိုလိုတာလဲခင်ဗျာ။
နိုင်ငံရဲ့ institutions တွေအတိအကျရှိနေတဲ့အဖွဲ့အစည်းတွေဆက်လက်ရှင်းသင်နိုင်အောင်ဆောင်ရွက်ဖို့ပဲဖြစ်ပါတယ်။ဘလို့လက်လျောမှုတွေလဲဆိုတာကတော့မြန်မာပြည်သူတွေကဆုံးဖြတ်ကြရမှာပါ။အရေးကြီးတာကစစ်တပ်အနေနဲ့နိုင်ငံရေးအာဏာကိုထိထိရောက်ရောက်ဆွန့်လွတ်ပေးဖို့ပဲဖြစ်ပါတယ်
။သုံးသပ်သူတချို့က NLD နဲ့ခုခံတိုက်ခိုက်နေတဲ့အင်အားစုတွေကိုရုပ်ပိုင်းဆိုင်ရာကူညီပံ့ပိုးဖို့လိုအပ်တယ်လို့အကြံပြုနေကြတာတွေ့ပါတယ်။ခင်ဗျားရဲ့သဘောထားအဘော်တချို့မှလည်းဒီတဘောမျိုးပါဝင်တာကိုကျွန်တော်သတိထားမိပါတယ်ဘလောက်ဖြစ်နိုင်ပါသလဲခင်ဗျာအေ
း Yes what I've been arguing is that the international community
ဟုတ်ပါတယ်ကျွန်တော်ပြောလိုတာကတော့နိုင်ငံတကာအတိုင်းအဝိုင်းရုပ်စွာဆုံးမြန်မာပြည်သူတွေပေါ်ဂရုဏာတက်တဲ့နိုင်ငံတွေမြန်မာပြည်ငြိမ်းချမ်းပြီးကျော်ဝတ်စေခြင်းနဲ့နိုင်ငံတွေအနေနဲ့အာဏာသိမ်းမှုနဲ့စစ်ကောင်စီကိုအပြတ်သက်ဆန့်ကျင်နေကြတဲ့ပြည်သူလူထုအာဏာပြန်ရဖို့မျှော်လင့်လိုလားကြမှာဖြစ်ပါတယ်ဒါကြောင့်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အဲ့ဒီပြည်သူတွေကိုကူညီဖို့အရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်။ကျွန်တော်ကလက်နက်ကန်အင်အားစုတွေကိုသာပြောနေတာမဟုတ်ပါဘူး။ကျွန်တော်ပြောနေတာကအာနာဖီဆန်ရေးလှုပ်ရှားမှုတွေ NUG နဲ့စစ်တပ်ကိုနိုင်ငံရေးအနာကဖယ်ထုတ်ဖို့အားထုတ်နေတဲ့သူတွေကိုပြောနေတာဖြစ်ပါတယ
်။ရွေးကောက်ပွဲကိုတစ်ချက်ပြန်ကောက်ချင်ပါသေးတယ်ဒီနေရာမှာ။ပြည်သူအများစုကတော့ရွေးကောက်ပွဲကိုတိုက်ကြမှာမဟုတ်ပါဘူး။ဒါပေမဲ့စစ်တပ်ကိုလိုလားတဲ့နိုင်ငံရေးပါတီတွေအဖွဲ့အစည်းတွေလည်းအတော်များများရှိနေသလိုတချို့သော EAO တွေဒါတိုင်းသားလက်နက်ကိုင်အင်အားစုတွေကစစ်ကောင်စီနဲ့စကားပြောနေကြတာတွေ့ရပါတယ်ဆိုတော့စစ်ကောင်စီအနေနဲ့ဒီအင်အားစုတွေနဲ့ဆက်ပြီးတော့ရွေးကောက်ပွဲလုပ်သွားမယ်ဆိုရင်တော့အလုံးမဖြစ်နိုင်ဘူးလား
Well I mean it's certainly possible for the military to go ahead with the elections I mean
စစ်တပ်အနေနဲ့ရွေးကောက်ပွဲကိုဆက်လုပ်ဖို့ဆိုတာတကယ်ဖြစ်နိုင်ပါတယ်ကျွန်တော်ရေးခဲ့ဘူးလို့ပါပဲ2008နာဂစ်မွန်တိုင်းတိုက်ပြီးရသရပပိုင်းအကြံမှာပဲဘလို့မှအခြေအနေမပေးတဲ့အခြေမျိုးမှာလူမှုဆန္ဒခံယူပွဲဆိုပြီးလှုပ်လာခဲ့တာပါဆိုတော့ဘာဖြစ်ဖြစ်သူတို့လှုပ်ချင်ရင်တော့ဆက်လုပ်မယ်ဆိုတော့သိကြပါတယ်ဒါပေမဲ့ပြည်သူလူထုအများစုကြီးကတော့ဒီရွေးကောက်ပွဲကိုစိတ်နှစ်သက်မှမဟုတ်တယ်လို့ပါဝင်မဲပေးကြမှာလည်းမဟုတ်ဘူးလို့ထင်ပါတယ်ဆိုတော့ဒီရွေးကောက်ပွဲဟာစစ်ကောင်စီအတွက်လည်းတိတ်ကျိုးရှိမှမဟုတ်ဘူးလို့ထင်ပါတယ်ပြဿနာတွေကိုလည်းလုံးဝပြေလည်စေမှာမဟုတ်ပါဘူ
းတစ်ဆက်ထက်မှာပဲ NUG ရဲ့လုတ်ကင်ဆောင်ရွက်ချက်တွေအပေါ်မှာခင်ဗျားရဲ့အမြင်ကိုလည်းကြားချင်ပါတယ
် Well I think thatThe NUG obviously is in a difficult situation because it, you know, many of its members, most of its members are in hiding or...
NUG ကလည်းခက်ခဲကြုံနေရတဲ့အခြေအနေပဲလို့ကျွန်တော်ထင်ပါတယ်။အဖွဲ့ဝင်အများစုဟာပေါ်ောက်နေရပါတယ်။ဒါမှမဟုတ်အချက်တဲတွေချမ်းမှလှုပ်ရှားနေရတာဖြစ်ပါတယ်။ဆင်အနာတိမ်မှုစစ်ကောင်စီကိုစန့်ကျင်မှုနဲ့ပတ်သက်ပြီးအမှန်တကယ်အဓိကကြားတဲ့အချက်ကတော့အောက်ခြေကလှုပ်ရှားမှုပဲဖြစ်ပါတယ်။ဒါဟာတကယ်ကိုအောက်ခြေကနေအပေါ်ကိုတက်သွားတဲ့ bottom upလျှောင်းမှုဖြစ်ပြီးအပေါ်ကနေအောက်ကိုတက်ရောက်စေတဲ့ top down ကိစ္စမဟုတ်ဘူးလို့ထင်ပါတယ်ဒီလိုပြောတာဟာ NUG ကိုအရေးမပါဘူးလို့ပြောတာမဟုတ်ပါဘူးတကယ်ကိုအရေးပါပါတယ်ပိုအရေးကြီးတာကတော့ဒီမိုကရေစီပြန်လည်တည်ဆောက်ရေးအတွက်ကြိုးပမ်းနေကြတဲ့နိုင်ငံတော်ကဒေသအဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်တူးချင်းတွေပဲဖြစ်ပါတယ်ပြီးတော့တန်းသားလူနည်းစုတွေအပါဝင် Federal ထူထောင်ရေးအတွက်လှုပ်ဆောင်နေတာတွေဟာအာဏာသိမ်းပြီးချိန်ကစပြီးအရေးကြီးဆုံးပြစ်ထွန်းလာမှုတွေလို့ထင်ပါတယ်
မြန်မာနိုင်ငံမှာလွတ်လပ်ရပြီးချိန်ကစလို့တိုင်းရင်းသားပြည်နာဟာအင်တန်အရေးကြီးတဲ့ပြည်နာတစ်ခုဖြစ်လာခဲ့တာပါအခုလက်ရှိမြန်မာနိုင်ငံရဲ့သမိုင်းအချို့အကွင့်မှာတိုင်းရင်းသားတွေရဲ့အခန့်ကဏ္ဍနဲ့ပတ်သက်ပြီးတော့မြန်မာအရေးကြွညင်သူတယောက်အနေနဲ့ဘယ်လိုမြင်ပါလဲခင်ဗျာ
Well I would say a couple of things first of course it's the military that has perpetuated the conflict with so many ethnic minorities for decades and so
ကျွန်တော်နှစ်ချက်ပြောချင်ပါတယ်ပထမတစ်ချက်ကတိုင်းရင်းသားပြည်ထနာကိုဆက်စုနှစ်တွေနဲ့ချီပြီးအတွင်းရှိအောင်လှုပ်ဆောင်လာခဲ့သူဟာစစ်တပ်ဖြစ်ပါတယ်ဆိုတော့စစ်တပ်ကကြီးစိုးနေဒီပြည်ထနာတွေလုံးဝပြည်လည်မှုရနိုင်မှာမဟုတ်ပါဘူးဒုတိယတစ်ချက်ကတိုင်းရင်းသားလူနည်းစုတွေနဲ့ဗမာလူမျိုးတွေအကြားအယုံကြည်ကင်းမဲ့မှုဟာလည်းကာလတာရှည်ရှိလာခဲ့တာပါဆိုတော့အခုခါယုံကြည်မှုတည်ဆောက်ဖို့ကြိုးပမ်းလှုပ်ဆောင်နေကြတာ ခြေယူရပါလိမ့်မယ်။အောင်မြင်မှုရဖို့တော့ချက်ကတော့တန်းသားလူနည်းစုအားလုံးဟာဗမာလူမျိုးတွေနဲ့တန်းတူရည်သူအပြန်အလှန်လေးစားမှုနဲ့ပျော်ရွှင်လက်တွဲနိုင်မှုဖြစ်တယ်လို့ကျွန်တော်ထင်ပါတယ်။အားလုံးဟာမြန်မာနိုင်ငံသားတွေအဖြစ်နဲ့အရေးပါကြတယ်လို့မြင်ဖို့လည်းလိုအပ်ပါတယ်။ကျွန်တော်ကတော့အပြန်အလှန်လေးစားမှုနဲ့ဆွေးနွေးညှိနှိုင်းတဲ့လုပ်ရက်တွေကိုလေးစားတန်ဖိုးထားပါတယ်
။သုံးသပ်သူတို့ကရေးကြတာတွေ့ရပါတယ်။အခုချိန်ဟာ beginning of post Aung San Suu Kyi era အောင်ဆန်းသူကြီးခေလွန်ကာလဖြစ်နေပြီ NUG is not NLD NUG ဟာ NLD မဟုတ်ဘူးဆိုပြီးတော့ရေးနေကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဘယ်လိုမှတ်ချက်ပေးကြမှာလဲခင်ဗျာ
Yeah I think it's as a foreigner and as someone who's been away from Myanmar it's certainly not my place to say you know whether this is a post Aung San Suu Kyi era or something I think this is something that the people of Myanmar will decide over time but the first step is to restore a situation where the civilians are in control.
ကျွန်တော်နိုင်ငံသားတယောက်အနေနဲ့ရောမြန်မာပြည်နဲ့ဝေးကွာနေသူတယောက်အနေနဲ့ရောဒီအခြေအနေဟာအောင်ဆန်းစုကြည်ခင်လွန်ဖြစ်သွားပြီလို့ပြောနိုင်တဲ့အနေအထားမှာမရှိတော့ဘူးလို့ထင်ပါတယ်။အချိန်ကာလရောက်လာတဲ့အခါမြန်မာပြည်သူတွေကဆုံးဖြတ်ကြမယ့်ကိစ္စသာဖြစ်ပါတယ်။ပထမအဆင့်မှာတော့အခြေအနေတွေကိုအရက်ဖက်ကထိချုပ်နိုင်ပြီးအစိုးရထဲမှာပြည်သူ့ကိုယ်စားလှယ်အစီအမံတွေပါဝင်နိုင်ရေးပဲဖြစ်ပါတယ်။အောင်ဆန်းစုကြည်ဟာဘလို့အခန်းကဏ္ဍကပါဝင်နိုင်မယ်ဆိုတာပြည်သူလူထုဆုံးဖြတ်မှာပါ။ကျွန်တော်မှတ်ချက်မပေးနိုင်ဘူ
းဦးကျော်စန်းသားရဲ့မြမအရေးသုံးသက်ချက်အစီအစဉ်ပါရှင်ဗုဒ္ဓဘူးနေ့ညချမ်း VOE မြမပိုင်းအစီအစဉ်ကိုမြမစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်နေပါတယ်အခုဆက်ပြီးတော့ထုံးလွှင့်မဲ့ Polygraph အစီအစဉ်မှာတော့ရုရှားနိုင်ငံနဲ့ပတ်သက်တဲ့အကြောင်းကိုနားဆင်ကြည့်ရှုကြရအောင်ပါ
ရုရှားနိုင်ငံမော်စကိုမြို့တော်နားမှာဒါရီယာဒူကီနာတေဆုံးခဲ့ရတဲ့ကာဗွန်ကွဲမှုပေါ်မှာအမေရိကန်ကမှတ်ချက်ပေးတဲ့နေရာမှာရုရှားမောင်းတီးရေတွေပါနေတယ်ဆိုပြီးတော့ဝါရှင်တန်မြို့တော်ကရုရှားတန်ယုံကဩဂုတ်လ23ရက်နေ့ကရှုတ်ချသွားပါတယ်။အသက်29နှစ်အရွယ်ဒူကီနာဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ခံယူချက်တူမဟာမိတ်အမျိုးသားရေးအစွန်းရောက်ဝါဒီအလက်ဇန်ဒါဒူကီရဲ့သမီးဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဌာနသတင်းစာရှင်းလင်းပွဲမှာပြောခွင့်ရသူ Ned Price ကအရတားတွေကိုပြစ်မှတ်ထားတာကျွန်တော်တို့ရှုတ်ချပါတယ်။ KF မှာဖြစ်ဖြစ်ဘူချာ၊ Kharkiv, Kramatorsk, Mariupol ဒါမှမဟုတ် Moscow မှာပဲဖြစ်ဖြစ်ပါလို့ပြောပါတယ်။ Russia ကကန့်ကွက်ရမှာ Ned Price ဟာအခုဖြစ်ရတဲ့ Russia ကတမင်တသက်အကြောင်းရှာလုပ်ခဲ့ဘူးတဲ့တခြားဖြစ်ရတွေတူတယ်ဆိုပြီးအားရပါရကောက်ချက်ဆွဲတယ်လို့ပြောပါတယ်။ဒါမှမဟုတ်ဒါမှမဟုတ်ပါဘူး။Price ကတမင်တသက်အကြောင်းရှာလုပ်ခဲ့မှုတွေဖြစ်ရတွေဆိုတာမျိုးမပြောခဲ့ပါဘူး။သူကအရက်သားတွေကိုတိုက်ခိုက်ခဲ့တဲ့ရုရှားရဲ့စစ်ရာဇဝတ်မှုအထောက်အထားရှိတဲ့နေရာတွေကိုပဲပြောသွားတာပါ။ Mariupol ကအရက်သားဒုက္ခသည်စခန်းကိုပုံချလို့လူရာချီတည်ခဲ့ရပါတယ်။ Bucha မြို့မှာအရက်သားအယောက်50မကကိုစစ်သားတွေတပ်ပစ်ခဲ့ပါတယ်။ Kramatorsk မှာတော့လူပြင်းနဲ့ဘူရာရုံကိုဒုံးကျည်နဲ့ပစ်လို့အရက်သားအယောက်60သေဆုံးခဲ့ရပါတယ်။ Bucha ကရက်ဆက်ကျဉ်းကျုပ်မှုတွေကိုယူကရိန်းကလုံခြံဖန်တီးခဲ့တယ်လို့ရုရှားအစိုးရကဆွဆွဲပါတယ်။မျက်မြင်တွေရဲ့ပြောနဲ့ကြံခဲ့တဲ့ရုပ်လောင်းတွေကရုရှားပြောစကားမှားယွင်းတာထောက်ပြနေတာပါ။ဒါရီယာဒူကီနာဟာယူကရိန်းဆိုတာကိုဖယ်ရှားပစ်ဖို့ပြောခဲ့တဲ့ရုပ်သံကြေညာသူဖြစ်ပါတယ်။သူ့ကိုယူကရိန်းတို့ကလုံခြံလိုက်တယ်လို့ရုရှားထောက်လှမ်းရေးအဖွဲ့ကပြောပါတယ်။ယူကရိန်းကတော့ဒီကိစ္စသူတို့နဲ့မဆိုင်ဘူးလို့ညင်ထားတာပါ။ဒူကီနာဇာပနာမှာတော့သူ့အတွက်လက်စားချေဖို့ရုရှားနိုင်ငံရဲ့သမားတွေတိုက်တွန်းသွားကြပါတယ
်။ဒါကတော့ VOA ရဲ့ Polygraph အစီအစဉ်ပါရှင်ဒီလိုမှားမှန်မသေးကြတဲ့အကြောင်းအရာတွေနဲ့ပတ်သက်လို့အချက်လက်တွေနဲ့အတည်ပြုသိရှိခြင်းနဲ့ဆိုရင်တော့ VOA ရဲ့ Polygraphwebsite စာမျက်နှာဖြစ်တဲ့ polygraph.info မှာလည်းတွားရောက်ကြည့်ရှုနိုင်ကြပါရရှင်။အခုတော့အားကစားကဏ္ဍကိုကြည့်ရှုနားဆင်ကြရအောင်ပါ။ဒီတစ်ပတ်အတွက်တော့ကမ္ဘာကျော်တင်းနစ်ကစားသမား Roger Federer ဟာတင်းနစ်ကစားသမားဘဝကနေအနားယူတော့မယ်လို့စက်တင်ဘာလ15ရက်နေ့ကကြေညာလိုက်ပါပြီ။ဆယ်စုနှစ်နှစ်ခုကြာထိတ်တန်းတင်းနစ်ကစားသမားတယောက်ဖြစ်နေအောင်မြင်မှုတွေရယူနိုင်ခဲ့တဲ့ Federer ရဲ့ဒီတင်းနစ်ကစားသမားဘဝနဲ့ပတ်သက်လို့အပိုင်းတစ်ကိုကိုရနိုင်ကတင်ပြမှာပါရှင
်။
ကမ္ဘာကျော်တင်းနစ်ကစားသမား Roger Federer တင်းနစ်ကစားတာကနေအားယူတော့မယ်လို့ကြီးညာလိုက်ပါပြီ။ဒုတိယအကြောင်းတင်းနစ်ပြိုင်ပွဲတွေကိုအပြေးအဝပြန်မကစားနိုင်တော့တဲ့အတွက်အားယူဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ Federer ကသူ့ရဲ့ Instagram လူမှုကွန်ရက်ကနေကြီးညာပါတယ်
။ As many of you know, the past 3 years have presented me with challenges in the form of injuries and surgeries. I've worked hard to return to full competitive form.
အသက်40နှစ်ရှိဖြစ်တဲ့ Federer ဟာ24နှစ်တာကစားသမားတက်တန်းတစ်လျှောက် Grand Slam Championship အကြိမ်20အပါဝင်အောင်မြင်မှုပေါင်းများစွာရခဲ့ပြီးတော့ထိပ်တန်းကစားသမားတစ်ယောက်အဖြစ်နဲ့လက်ပေါင်းများစွာရည်တည်ခဲ့သူလည်းဖြစ်ပါတယ် Dennis Weaver သူတွေနဲ့ပြိသက်တွေအတော်များများကတော့သူဟာတက်တန်းတစ်လျှောက်အမျိုးသားတွေဘက်မှအကောင်းဆုံးကစားသမားတစ်ယောက်ဖြစ်တယ်လို့ပြောကြပါတယ်ဒီချက်ပါဝင် Federer ရဲ့ Dennis ကစားပုံတွေထူးခြားချက်တွေနဲ့ပတ်သက်ပြီးဒီမြန်မာပိုင်းရဲ့အငိမ့်ဆောင်အကစားအစီအစဉ်မူလည်းဖြစ်ဇာရေးဆရာလည်းဖြစ်တဲ့ဦးဝင်းအောင်ခေါ်ဇာရေးဆရာမောင်အောင်မုံကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာဖက်ဒရယ်ရဲ့ထူးခြားချက်တွေနဲ့ပတ်သက်ပြီးတော့သူကအခုလိုပြောပါတယ
်သူရဲ့ထူးခြားချက်တွေကပထမအချက်ကတော့ကသူကစောစောပိုင်းသူအောင်မြင်လာတဲ့အချိန်အထိမှာနီးပြကိုချ်မထားဘဲနဲ့သူကသူကိုချ်တုတ်ပြီးတော့ကစားတယ်အဲ့ဒီလိုနဲ့သူအောင်မြင်လာတယ်အဲ့ဒါသူကြတာတစ်ချက်ရှိတယ်။နောက်တစ်ခုကအခုအချိန်ထိကိုဖက်ဒရယ်ကလက်နှစ်ဖက်နဲ့ရက်ကက်ကိုကင်ပြီးတော့မရိုက်ဘဲနဲ့လက်တစ်ဖက်နဲ့ပဲအမြဲရိုက်တယ်။နောက်တစ်ခုကသူ့ရဲ့ back hand ရိုက်ချက်ကဖိုးဟင်းရိုက်ချက်နဲ့တော့နှီးပါးကိုကောင်းတယ်။နောက်တစ်ခုကတက်စ်ရိုက်နေတဲ့အချိန်မှာတချို့မလိုအပ်တော့ဘူးပေါ့လေ။ဥပမာဆိုတော့ဟိုသူ့ဘက်ကပေါ့လေ40လောက်တို့ပါလို့ရသေးတယ်ဆိုလို့ရှိရင်နောက်တစ်လုံးလောက်ကိုဆိုလို့ရှိရင်သူကတင်လိုက်ပြီးတော့အနာခံပြီးတော့သူမရိုက်ဘူးချိန်ချိန်ဆက်ဆက်ရှိတယ်ဆိုတော့လည်းသတိထားမိပါတယ
်တော်တော်များများတော့သူ့ရဲ့ဒီ service ကိုလည်းတော်တော်လေးသဘောကျကြတယ်သူက service တော်တော်ကောင်းတယ်လို့လည်းပြောကြတယ်အငယ်ရောအဲ့ဒီပုံမှာဘယ်လိုမြင်လဲ
ဟုတ်ပါတယ်သူ့ရဲ့ service ကတော့တော်တော်ကောင်းတယ်နောက်တစ်ခုကတော့ကလူတိုင်းမှာအစိုးအကောင်းရှိတယ်ဆိုတဲ့အတိုင်းပဲ Federer ရဲ့အားနည်းချက်တစ်ခုကတော့ကသူ့ရဲ့ပြိုင်ဘက်ကတကယ်လို့အဲ့ဒီလို40လောက်ရောက်သွားပြီဆိုလို့ရှိရင်သူကတည်းကတုံခါသွားတာမျိုးပြစ်ထားမိတယ်ဆိုတဲ့ကကြလို့ရှိရင်ပွဲတစ်ပွဲမှာသူကနဒါလ်နဲ့ရိုက်တဲ့ခါမှာမသိဘူးသူက break ရတာ14ချိန်မှမသိဘူးရတယ်အဲ့ဒီ14ချိန်ရတဲ့ break ကိုတခါမှ break မလုပ်နိုင်ဘူးဆိုတာလေပွဲအပြီးမှလည်းသူအဲ့လိုထည့်ပြီးတော့ကြောသွားတာမျိုးရှိတယ်အဲ့လိုမျိုးတော့အဲ့ဒီတော့သူကဟိုတခြားပေါ့လေသူတို့ဒီကြီးဆုံးကြီးလို့ပြောကြတယ်နဒါလ်လို့ဂျိုကိုဗစ်တို့နဲ့ဆက်လို့ရှိရယ်ဖက်ဒရယ်အာနေဂျက်တကူကတော့အဲ့ဒီလိုတုံခါသွားတတ်တယ်ဆိုတာလေးသတိထားမိပါတယ
်ဟုတ်ကဲ့ဒီနေရာမှာပဲတဆက်တဲ့ကျွန်တော်မေးချင်တာကတော့ဖက်ဒရယ်က Grand Slam ကိုအချိန်20ဘူးဆွဲခဲ့တယ်တော်တော်များများကတော့သူ့ကိုတက်တန်းတစ်လျှောက်ပေါ့နော်ဒီအမျိုးသားတွေဘက်မှာတက်တန်းတစ်လျှောက်အကောင်းဆုံးကစားသမားလို့သတ်မှတ်ထားတဲ့လူတွေတော်များများရှိတယ်ဒါပေမဲ့တစ်ဖက်မှာလည်းခုနကပြောသူမျိုးနဒါလ်တို့ဂျိုကိုဗစ်တို့ကအခုဆိုရင်သူ့ကိုကြော်သွားခဲ့ပြီနဒါလ်က22ချိန်ဂျိုကိုဗစ်က22ချိန်ရသွားပြီပေါ့နော်ဆိုတော့သူကိုဒီတင်းနစ်သက်တမ်းတစ်လျှောက်မှာအကောင်းဆုံးကစားသမားလို့ပြောနိုင်မလားအငယ်အမြင်ဘယ်လိုရှိပါ့
ဟိုခင်ဆက်ဆက်မှာအတော်ဆုံးလို့ပါလို့ဆိုတာကကျွန်တော်ကိုယ်ပိုင်အမြင်ကတော့အဲ့ဒီလိုသတ်မှတ်လို့မရဘူးလို့ထင်ပါတယ်ဘာကြောင့်လဲဆိုလို့ရှိရင်ဝေဘန်နဲ့လူကလည်းပဲလူပဲအဲ့တော့အကစားသမားကလည်းလူပဲဆိုလို့ရှိရင်ကိုကြိုက်ရင်ကြိုက်သလိုမကြိုက်ရင်မကြိုက်သလိုဆိုပြီးတော့ပြောနိုင်တာမျိုးရှိတဲ့အတွက်ကြောင့်မလို့အဲ့ဒီလိုပဲဘာမှတင်းတက်ကိုကြည့်ုံနဲ့ပဲကြည့်ပြီးမကစားဘူးတဲ့လူမှလည်းပဲအခွင့်အရေးရှိတယ်။သူကလည်းပဲသတ်မှတ်လို့ရပါတယ်။အဲ့ဒီတော့ကဒီကကျွန်တော်တို့အပူချိန်ကိုတိုင်းစလို့ဗရားတိုင်းနဲ့တိုင်းလို့ရတာဟာမျိုးမဟုတ်တဲ့အတွက်ကြောင့်မလို့ဥပမာ Grand Slam ကိုနဒါလ်က22ချိန်ရတယ်။ဂျိုကိုဗစ်က22ချိန်ရတယ်။ဖက်ဒရာကအချိန်20ပဲရသေးတယ်ဆိုတော့တိုင်းလို့ရှိရင်တော့ခုနပြောသလိုနဒါကတိဂျိုကိုဗစ်ကနဲ့ဖက်ဒရာကတော့လို့ပြောလို့ရပါတယ
်ဟုတ်ကဲ့
အဲ့ဒါကျွန်တော်အမြင်ပါအ
ဲ့တော့ဟိုဒီ Grand Slam နဲ့မဟုတ်ဘဲနဲ့ဒီလိုမျိုးတင်းနစ်ကစားတဲ့ဥစ္စာပေါ်မှာပဲမူတည်ပြီးတော့ပြောမယ်ဆိုရင် तू ကတန်းတစ်လျှောက်အကောင်းဆုံးကစားသမားလို့ရောအငယ်မြင်လား
အဲ့ဒါတော့ကျွန်တော်မြင်ပါတယ်ကျွန်တော်ဘာကြောင့်လဲဆိုလို့ခါကြလို့ရှိရင်ကျွန်တော်ကအာကစားကိုသဘောကျတယ်အဲ့ဒီလိုပဲကျွန်တော်အာကစားသမားကိုလည်းပဲကျွန်တော်လေ့လာပြီးတော့ကြည့်တတ်ပါတယ်ကြည့်တတ်တဲ့ကကြလို့ရှိရင်ကျွန်တော်ကအာကစားသမားတယောက်မှာအာကစားအပြင်သူ့ရဲ့ပင်ကိုပေါ့လေနော်စိတ်နေစိတ်ထားနဲ့သူ့ရဲ့ကက်တန်နဲ့ဘဝတစ်လျှောက်မှာ အဲ့ဒီဟာကိုလည်းကြည့်တဲ့အခါကျလို့ရှိရင်တော့ဒါဖက်ဒရယ်ကတော့ဘယ်တိုင်းနဲ့စမားနဲ့မဆိုကျွန်တော်ကြည့်ဘူးသမျှပေါ့လေနော်အသာအဲ့ဆိုပါတော့လည်းနောက်ပိုင်းတွေပါဒီမှာဟိုကြည့်ဘူးလားမျိုးတွေအစားပဲဖက်ဒရယ်ကတော့အကောင်းဆုံးလို့ပဲကျွန်တော်ကတွေ့ပါတယ်ဘာကြောင့်လဲဆိုလို့ရှိရင်ကျွန်တော်ဖက်ဒရယ်အမနာနဲ့တိုက်တော့တကယ်လို့များကျွန်တော်ရေးနိုင်မယ်ပြုနိုင်မယ်ဆိုရှင်တော့မှာကျွန်တော်ကသူ့အကြောင်းရေးလို့ရှိရင်တော့မဟာလူသားဖက်ဒရယ်ဆိုပြီးတော့ခေါင်းစဉ်တော့ကျွန်တော်ရွေးထားပါတယ်ခင်ဗျာ
ကျွန်တော်တည်ထားသလောက်ပါနော်အင်္ဂလိပ်ကသူ့ကစားတာကိုကြိုက်တယ်သူရဲ့ပြိသက်တူလည်းဖြစ်တယ်ဆိုတော့သူ့ရဲ့ပြိသက်ဘယ်လိုဖြစ်လာလဲဆိုတဲ့ဥစ္စာလေးလည်းနည်းနည်းပြောပြပါအောင
်သူ့ရဲ့ပြိသက်ဘယ်လိုဖြစ်လာတော့ဆိုတဲ့အခါကျတော့ကျွန်တော်ကဘောလုံးပြီးလို့ရှိရင်တော့တိုင်းနဲ့ဆိုတော့အကြိုက်ဆုံးပဲပေါ့လေနော်အခွင့်ရေးရတိုင်းလေးကိုလည်းကျွန်တော်ကြိုကြည့်ပါတယ်ဟိုဘလို့ကြိုက်လာတယ်ဆိုတဲ့အခါကြတဲ့အခါကျတော့ကဝင်းဘယ်လန်မှာဟိုအဲ့ဒီအချိန်တော့ကျွန်တော်အကြိုက်ဆုံးဖြစ်တဲ့ Pete Sampras ကိုသူကနိုင်ပြီးတော့ပထမဆုံးသူအဲ့ဒါတရဖူရသွားတယ်ပေါ့ခင်ဗျအဲ့ဒီရသွားတဲ့အခါကြတဲ့အခါကျတော့လူငယ်လေးတယောက်ကအဲ့ဒီလိုလေးကိုရလိုက်တဲ့အတွေ့အကြုံမလို့သူကိုယ်တိုင်လည်းအော်ရအားလုံးကလည်းအော်ရဆိုတဲ့အခါကျတဲ့အခါကျတော့လူစစ်တယောက်တော့ပေါ်လာပြီဆိုပြီးတော့ကျွန်တော်ဘောချာရာကနေပြီးတော့ဖက်ဒရာရဲ့ fan ပေါ့လေနော်အဲ့ဒါစဖြစ်လာတာပါခင်ဗျာ
ဒီ tennis ဂျိုင်ပွဲတွေမှာမြက်ခင်းမှာကစားတာရှိတယ်နောက်မြေသေးကွင်းမှာကစားတာရှိတယ်ဒီနောက် hard court ပေါ့နော်တမန်လင်းကွင်းအဲ့ဒီဟောမှာကစားတာရှိတော့အဲ့ဒီကွင်းနေထဲမှာရောသူကဘယ်ကွင်းကသူ့အတွက်အကောင်းဆုံးကစားနိုင်တဲ့ကွင်းလို့ပြောလို့
ရအဲ့ဒါကတော့သူကအကောင်းဆုံးကတော့ကဟိုဒီgrass ball လေးတော့မြက်ခင်းပေါ်မှာကစားရတဲ့ဟာသူအကြိုက်ဆုံးဖြစ်တယ်ဒါပထမဆုံးနဲ့သူအောင်မြင်တာလည်းဖြစ်တယ်နောက်သူ့ရဲ့ဟိုရတဲ့သတ္တပူတွေကလည်းအများဆုံးကတော့ကျွန်တော်မှတ်မိသလောက်ကတော့ဝင်းဘယ်လန်မှာရတာအများဆုံးနောက်တစ်ခုကသူကဟိုမှာကျွန်တော်တို့ hard court မှာကစားတဲ့ခါမှာလည်းပဲ federal ကတော်တော်ကောင်းပါလေဒါပေမဲ့လို့အဲ့ဒီ clay court မှာကစားတဲ့ခါကျလို့ရှိရင်ဒါကလည်း federal တွေမကပါဘူးတင်းစမတော်တော်များများတွေမှာတော့ clay court မှာမကစားတတ်တာတော့မရဘူးတဲ့လူကြီးများတယ်ပေါ့ခင်ဗျာနော်အဲ့ဒီမှာသူကတကြိမ်ပဲရဘူးတော့လေကျွန်တော်မှတ်မိပါတယ်
ဒါကတော့ကိုရဲနိုင်အပတ်စဉ်တင်ဆက်နေတဲ့အားကစားကဏ္ဍပါရှင်။ဟုတ်တပုညချံ VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါရယ်။အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပ
ါ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဒီကနေ့ဗုဒ္ဓဟူးနေ့ကုလသမဂ္ဂအထွေထွေညီလာခံမှာမင်ကွန်းပြောကြားခဲ့ပါရယ်။ကဘာတလွားမှာဆန္ဒရိက္ခလုံခြုံရေးကိုပိုးပြီးခိုင်မာစေဖို့ကိုအဓိကထားပြီးတော့ပြောကြားခဲ့တာဖြစ်ပါတယ်။ဒါအပြင် HIV AIDS ခုခံအားကျဆင်းမှုကူးစက်ရောဂါနဲ့တခြားကပ်ဘေးရောဂါတွေတိုက်ဖျက်ရေးအတွက်ရန်ပုံငွေတွေချထားပေးမှာဖြစ်ကြောင်းလည်းပြောပါတယ်။ကုန်စည်စီးဆင်းမှုဝန်ဆက်ကုတ်ကဲရေးနဲ့ရာသီဥတုပြောင်းလဲမှုဖြည့်ရှင်းဆောင်ရွက်ရေးတို့မှာအမေရိကန်ဘက်ကကြိုးပမ်းအားထုတ်နေမှုတွေကိုလည်းပြောကြားသွားတာပါ။အထူးသဖြင့်ယူကရိန်းနဲ့ပတ်သက်ပြီးတော့ရန်လိုတဲ့နိုင်ငံတွေကိုအရေးယူဒဏ်ခတ်မှုတွေချမှတ်မှာဖြစ်ကြောင်းပြောသလိုယူကရိန်းကနေစားနပ်ရိက္ခကဘာကိုတင်ဖို့မှုဆိုင်ရာရုရှားရဲ့ပိတ်ပင်မှုတွေကိုအရေးယူဆောင်ရွက်ဖို့လည်းကုလသမဂ္ဂမှာတိုက်တွန်းပြောကြားခဲ့တာဖြစ်ပါတယ်။ရုရှားနိုင်ငံရဲ့အချုပ်ချာအာဏာကိုကာကွယ်ဖို့လိုအပ်တဲ့အတွက်ရန်တပ်ဖွဲ့ဝင်တွေကိုတချို့နေရာတွေမှာဆစ်လွတ်တာဝန်ချမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကဒီကနေ့ဗုဒ္ဓဟူးနေ့မှာပဲကြေညာခဲ့ပါတယ်။ယူကရိန်းအရှေ့မြောက်ပိုင်းဒေသယူကရိန်းဘက်ကဒဏ်ပြန်ထိုးစစ်အောင်မြင်တဲ့နောက်ရုရှားသမ္မတကအခုလိုကြေညာလိုက်တာလည်းဖြစ်ပါတယ်။ရိုဟင်ဂျာအကြက်တဲကိုဖြည့်ရှင်ရေးအတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအနေနဲ့ပြင်းပြင်းထန်ထန်ဆောင်ရွက်ပေးချဖို့အတွက်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာရှီနာကထပ်မံတိုက်တွန်းလိုက်ပါတယ်။ညယောက်ကုလသမဂ္ဂအထွေထွေညီလာခံမှာဒုက္ခသည်များဆိုင်ရာမဟာမင်းကြီးနဲ့တွေ့ဆုံစဉ်မှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်။မြန်မာစစ်တပ်ရဟန့်ရင်သုံးပစ်ခတ်မှုကြောင့်ကလေးငယ်တွေတစ်ဆွရတာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဆိုင်ရာအထူးကောင်စီကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်
။ကျေးဇူးတင်ပါတယ်ရှင်။တရင်အချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါ။ဒီကနေ့ညပိုင်းအစီအစဉ်ထုတ်လုပ်ရေးမှုကတော့မတ်ဆူမွန်ပါရှင်။အတန်ဖန်းအင်ဂျင်နီယာကတော့ Nashua Kelly ဖြစ်ပါတယ်။ရုပ်တံအင်ဂျင်နီယာကတော့PJ Elliot ပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြည့်ရှုအားပေးကြတဲ့ကမ္ဘာတစ်လွှားကသွားရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ဘေးအန္တရာယ်အသေးသေးကနေကင်းဝေးကြပါစေရှင်ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.